Welcome to the Voice of America in Burmese.
Mingla nya cha ma shin. Puyo American tan ye 2015 ku ne July la 4 ye snin ni nya be season 2 sa tin ni ba bi. Line lat meter 190, line to meter 24, 25, 32 ne 52 ga ni dai ya chan yu na se nai ja ba de shin. ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမနန်းလောပါ။အီရန်ရဲ့နျူကလ িয়ার ရေးကမ္ဘာအင်အားကြီး6နိုင်ငံနဲ့တဘောတူညီမှုမရသေးပေမဲ့ဆွေးနွေးပွဲတွေကို July 9ရက်နောက်ဆုံးထားပြီးဆက်လက်ကျင်းပနေပါရယ်။ Greece နိုင်ငံအပေါ်ငွေချေးငှားမဲ့ကိစ္စနဲ့ပတ်သက်လို့ဒီကိစ္စကို EU နဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတို့ကအကြမ်းဖက်ကင်တွယ်နေတယ်လို့ Greece စီးပွားရေးဝန်ကြီးကဆွဆွဲလိုက်ပါရယ်။ကမ္ဘာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက် Russia နဲ့ American နိုင်ငံအကြားဆက်ဆံရေးဟာအရေးကြီးဆုံးကဏ္ဍဖြစ်ဆက်ရှိနေတယ်လို့ Russia သမ္မတကပြောလိုက်ပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့အတူတင်ပြပေးသွားမှာပါမခွန်ညိုရေ
ကောင်းပါပြီရှင်ဒီနေ့ညနားဆင်ရမယ့်အစီအစဉ်ထဲမှာတော့ဒီကရင်ပြည်နယ်အတွင်းမှာအစိုးရနဲ့ကရင်လက်နက်ကိုင် DKPA တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့၃ရက်မြောက်အခြေအနေဘယ်လိုရှိပါလဲ
သူများသူများတွေဆက်ဖြစ်တော့မှာတော့မနေ့အခုဆိုလို့ရှိရင်လည်းသူတို့နေရောက်ရှိနေတဲ့တောင်ကျောကျွန်တော်တို့လက်အီတဝမ်းနဲ့စာရီကြံဖြစ်တော့အခုဒီချိန်မှာပေါ့လေဘူးလက်ရှိကျွန်တော်တို့
အာရှလမ်းမတစ်ပိတ်ထားရတဲ့အထိဖြစ်နေတဲ့တိုက်ပွဲအခြေအနေကို DKPA Glow 24အခြေချဗျူဟာကဗိုလ်မှူးကြီးစောစန်းအောင်ပြောပြခဲ့တာပါ။အဲဒီနောက်နားဆင်ရမယ့် blogger အစီအစဉ်နဲ့မတူတာလေးတွေစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းကြားကြရမှာပါရှင်။ဒုတိယပိုင်းမှာတော့ဒိုက်ရိုက်လေးလိုင်းဆွေးနွေးကမ်းကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနှက်လောက်နဲ့ကိုအောင်အောင်တို့ကကြေညာပေးပါမယ်ရှင
်။အီရန်နိုင်ငံနဲ့အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံကြားအဆင့်မြင့်စီစဉ်ညီနိုင်မှုတွေမှာတိုးတက်မှုအချို့ရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောဆိုပြီးနောက်တနေ့မှာပဲဒီဆွေးနွေးပွဲကိုအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာပြန်စတင်နေပါတယ်။ဒါပေမဲ့လည်းအထူးကွဲလွဲချက်တွေအပေါ်သဘောတူညီချက်တော့မရကြသေးပါဘူး။တိုးတက်မှုတွေရှိခဲ့တယ်လို့လှုပ်ရှားရေးအများကြီးရှိနေတဲ့အကြောင်းနဲ့ခက်ခဲပေမဲ့လည်းနှစ်ဖက်စလုံးကဒီကိစ္စကိုရိုးရိုးသားသားနဲ့အပြင်းထန်ကြိုးစားနေပြီးအချိန်အကန့်အသတ်နဲ့လုပ်ကိုင်နေရတာကိုလူတိုင်းကနားလည်သဘောပေါက်အောင်လုပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။ကွဲပြားမှုတွေရှိနေပေမဲ့လည်းသဘောတူညီမှုရဖို့အရင်ကတည်းကပိုးပြီးနီးကပ်လာနေပါတယ်။ဒါပေမဲ့ဘာမှမကျင်းသေးသေးဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရီဖ်ကပြောပါရယ်။နိုင်ငံတကာကချက်မှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့အတွက်အလဲအလဲအဖြစ်အီရန်နျူကလ িয়ার စီစဉ်ကိုလျှော့ချဖို့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့အကြားဆွေးနွေးမှုတွေကိုဇူလိုင်လ9ရက်အင်္ဂါနေ့မှာနောက်ဆုံးရက်သတ်မှတ်ထားပါရယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့အထူးရွေးထားတယ်လို့အမေရိကန်နဲ့မဟာမိတ်တွေကနှစ်ပေါင်းအတော်ကြာအောင်တန်တရာရှိနေခဲ့တာပါ။အီရန်ဘက်ကတော့ဒါကိုငြင်းဆန်ပြီးဒီစီစဉ်ဟာငြိမ်းချမ်းရင်းနဲ့ပြည်သူအကျိုးအတွက်ရွေးတာဖြစ်တယ်လို့ပြောဆိုနေပါရယ်ရှင်။
ဂရိနိုင်ငံပေါ်ငွေချင်းငှားမဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်ကင်တွယ်နေတယ်လို့ဂရိစီးပွားရေးဝန်ကြီးကဥရောပသမဂ္ဂနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းပေါ်ကိုဆွဆွဲလိုက်ပါတယ်။ Yanis Varoufakis ကစပိန်သတင်းစာ El Mundo ကိုအဲ့လိုပြောကြားခဲ့တာပါ။ဥရောပသမဂ္ဂနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဟာငွေချင်းငှားဖို့အစီအစဉ်နဲ့ပတ်သက်လို့သူတို့ရဲ့တောင်းဆိုချက်တွေကိုဂရိပြည်သူတွေကထောက်ခံစီစဉ်နေတာပါ။အဲ့ဒါဆိုရင်သူတို့အနေနဲ့ဂရိနိုင်ငံပေါ်အရှက်တကွဲဖြစ်အောင်လုပ်ဖို့အခွင့်အရေးရသွားစေမှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းဒီငွေချင်းငှားသူတွေနဲ့သဘောတူညီချက်တစ်ခုရလိမ့်မယ်ဆိုတာတော့သိကြကြောင်း Mr. Varoufakis ကပြောပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်တော့နှစ်ဖက်စလုံးတည်းနဲ့နာနိုင်မဲ့အခြေအနေတွေရှိပြီးတကယ်လို့ Greek နိုင်ငံအနေနဲ့ဒီချင်းငွေကိစ္စကိုမဖြေရှင်းနိုင်ဘူးဆိုရင် Euro ငွေ trillion နဲ့ချီပြီးဆုံးရှုံးမှာဖြစ်တာကြောင့်ဥရောပအနေနဲ့ဒီကိစ္စကိုလုံးဝလက်ခံနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်ဥရောပကနေငွေချင်းငှားဖို့ဂရိလူလူဆန္ဒသဘောထားကောက်ခံဖို့တရက်အလိုမှာစီးပွားရေးဝန်ကြီးနဲ့တွေ့ဆုံမေးမြန်းမှုကိုစနေနေ့ကဒီသတင်းစာမှာဖော်ပြခဲ့တာပါဂရိနိုင်ငံရဲ့ငွေချေးခက်ခဲကိုကူညီဖို့ဥရောပသမ္မတကတောင်းဆိုထားတဲ့လိုက်နာရမယ့်အချက်တွေကိုဂရိလူလူအနေနဲ့လက်မခံဖို့ကိုလည်းဝန်ကြီးချုပ်အလက်ဆီစီပရက်ကတိုက်တွန်းထားပြီးအဲ့လိုစန့်ကျင်မဲ့ပြေးမယ်ဆိုရင်ဥရောပကျွေးရှင်တွေနဲ့စကားပြောရမှာပိုပြီးအခွင့်အရေးရလာစေမယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ကမ္ဘာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ရုရှားနိုင်ငံနဲ့အမေရိကန်နိုင်ငံအကြားဆက်ဆံရေးဟာအရေးအကြီးဆုံးကဏ္ဍအဖြစ်ဆက်ရှိနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။မတူကွဲပြားမှုတွေရှိနေပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်ရဲ့အကျိုးစီးပွားတွေကိုအပြန်အလှန်လေးစားပြီးတန်းတူညီမျှတဲ့အချက်တွေကိုအခြေခံတဲ့ဆွေးနွေးမှုတွေလုပ်နိုင်ရင်အပြည်ပြည်ဆိုင်ရာပြဿနာတွေနဲ့ကမ္ဘာတဝန်းကရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်မှုတွေကိုရုရှားနဲ့အမေရိကန်တို့ကအတူတကွဖြေရှင်းနိုင်လိမ့်မယ်လို့ဒီကနေ့စနေနေ့မှာကြားရောက်တဲ့အမေရိကန်ပြည်ထောင်စုလွတ်လပ်ရေးနဲ့အမေရိကန်သမ္မတဘရက်အိုဘားမားကိုပေးပို့တဲ့ဂုဏ်ပြုအမစကားမှာမစ္စတာပူတင်ကထက်တွင်ဖော်ပြထားပါတယ်။IS စစ်သွေးကြော်ရဲ့ချင်းချောင်းမှုတွေကိုအတူတကွပူးပေါင်းတိုက်ခိုက်သွားဖို့ ဩဘာမာအစိုးရကိုမစ္စတာပူတင်ကကန့်လန့်ပါတယ်။အကြံဖက်သမားတွေကိုပူပေါင်းတိုက်ခိုက်ချေမှုန်းမဲ့စစ်ရေးနှင်းပြူဟာတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ဂယ်ရီနဲ့ဆွေးနွေးဖို့သမ္မတပူတင်ကသူ့ရဲ့နိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကိုတာဝန်ပေးလိုက်တယ်လို့ရုရှားသမ္မတရုံးကဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်ကပဋိပက္ခတွေနဲ့ခရိုင်းမီးယားဒေသကိုရုရှားတို့က2014ခုနှစ်အတွင်းသိမ်းပိုက်ခဲ့တာကြောင့်အမေရိကန်နဲ့ရုရှားတို့ရဲ့နိုင်ငံဆက်ဆံရေးဟာစစ်အေးခေတ်နောက်ပိုင်းတိတ်ကိုအေးဆက်နေခဲ့တာပါ။ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေအပေါ်အမေရိကန်တို့ရဲ့ဖိအားတွေကြောင့်အနောက်နိုင်ငံတွေဘက်ကရုရှားအပေါ်ထားတဲ့တန်ခတ်အရေးယူမှုတွေဆက်ရှိနေတာဆိုပြီးရုရှားဘက်ကအမေရိကန်အပေါ်ရန်လိုပြောဆိုမှုတွေရှိနေခဲ့တာပါယူကရိန်းအရှေ့ဘက်ကခွထွေရေးသဘုံတွေကိုရုရှားတို့ကကူညီထောက်ပံ့ပေးနေတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုရုရှားဘက်ကငြင်းဆန်နေပြီးသဘုံတွေနဲ့ပူးပေါင်းတိုက်နေတဲ့ရုရှားတွေကသူတို့သဘောဆန္ဒနဲ့ပါဝင်နေကြတာလို့ပြောဆိုထားပါတယ်ရှင်
American ပြည်ထောင်စုတိုအန်239နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ဇူလိုင်လ4ရက်နေ့မှာဆင်နွှဲကြပါရယ် American ပြည်ထောင်စုသမ္မတ Barack Obama ကလည်းသူ့ရဲ့ပတ်စင်မိငွန်းနဲ့မှာပျော်ရွှင်ပွေရလွတ်လပ်ရေးနေ့အခါသမယဖြစ်ပါစေလို့လူလူကိုနှုတ်ခွန်းဆက်ခဲ့ပါရယ် American တပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်ယာနဲ့ချီကိုအိမ်ပြီးတော့အနောက်ဘက်ဥယျာဉ်မှာ barbecue အသားကင်နဲ့အိပ်ခံမှာလည်းဖြစ်ပါရယ်British လက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့ဒီနေ့မှာ American လူလူဟာပျော်ပွဲစားတွေ၊ဂီတဖျော်ဖြေပွဲတွေနဲ့မီးရှူးမီးပွဲတွေကိုလည်းပြစ်ဖောက်ကြမှာပါ။ American ပြည်ထောင်စုမြို့တော် Washington DC ကမြို့သားယင်မာယင်ပြင်မှာလည်းဒီကနေ့ညဘက်မှာဂီတဖျော်ဖြေပွဲကျင်းပဖို့ရှိပါတယ်။ဒီတော့တွင်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်လာနိုင်မှုနဲ့ပတ်သက်လို့လုံခြုံရေး Agency တွေကသတိပေးထားပြီးတဲ့နောက်ရဲလုံခြုံရေးအများအပြားလည်းချထားပါတယ်။လွန်ခဲ့တဲ့အတွင်းတုန်းကတူနီးရှား၊ကူဝိတ်နဲ့ပြင်သစ်မှာအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့ပြီးအခုလိုလုံခြုံရေးတင်းကျပ်ထားတာပါ။ဒါ့အပြင်ဒီနိုင်ငံအားလည်းရက်မှာလဲပတ်နေခြင်းအတွင်းမသင်္ကာဘွေရာကိုတွေ့ရင်သက်ဆိုင်ရာကိုချက်ချင်းသတင်းပို့ဖို့ကိုလည်းအမေရိကန်လုံခြုံရေးအရာရှိတွေကလူစုကိုတိုက်တွန်းကြံပြုထားပါတယ်။1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုက်မှာရှိတဲ့ British Colony နယ်မြေ73ခုကနေ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်။အဲဒီမတိုင်ခင်တစ်နှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငင်းကြီးရဲ့သဘောတူညီချက်စာချုပ်ချုပ်တဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Islam အစွန်းရောက်အကြမ်းဖက်ဖွဲ့ကတပ်ပြေးတွေလို့ဆွဆွဲခံထားရတဲ့လူဆက်တယောက်ကို Boko Haram ဖြစ်သွေးကြွတွေကတပ်ဖြတ်လိုက်တယ်လို့မျက်မြင်သက်သေတွေကပြောပါရယ်။ဘိုကိုဟာရမ်တိုက်ခိုက်ရေးသမားတွေဟာတောက်ကြနေအာယုံမတက်ခင်မြို့ထဲကိုဝင်လာပြီးတပ်ပြေးတွေလို့ဆွဆွဲခံထားရသူတွေကိုတအိမ်တက်ဆင်းလိုက်ရှာကြတယ်လို့နိုင်ဂျီးရီးယားနိုင်ငံဘော်နိုပြည်နယ်မီရင်ဂါမြို့ခံတွေကပြောပါရယ်။မိုဒန်နာနဲ့မြို့ပြင်အက်ဒ်ဝုဒ်ပြူတဲ့အကွင်းဖက်မှာလူ70ယောက်ကိုတပ်ဖြတ်ထားတာကိုတွေ့ရတယ်လို့မြို့ခံတယောက်ဖြစ်တဲ့မိုဟာမက်ခင်ဘာကသတင်းထောက်တွေကိုပြောပါရယ်။ဒီလူ70ယောက်ဟာမြို့ကိုလောလောဆယ်ပြန်ရောက်လာကြတဲ့လူတွေဖြစ်ပြီးသူတို့တွေဟာဘိုကိုဟာရမ်အဖွဲ့ဝင်တွေဖြစ်နိုင်တယ်ဆိုပြီးတန်ရာရှိနေကြတာပါ။ဒီလူ70ယောက်လုံးကိုစစ်သွေးကြွတွေကလှည့်လီးတက်ခဲ့တာလို့ Nigeria This Day သတင်းစာကဖော်ပြပါရယ်။ဘွန်နိုပြည်နယ်မြို့တော် Maiduguri မှာလဲတောက်ကြနေကလက်နက်ကြီးပစ်ခတ်တံတွေကြားခဲ့ရပါရယ်။မြို့တော်နဲ့မလန်မကန်းက Zamabari ရွာခံတွေကဘိုကိုဟာရမ်တွေလို့ထင်ရတဲ့လူတွေမြို့ကိုမနစ်တောက်ကြနေနောက်ပိုင်းမှာဝင်တိုက်တာ Nigeria တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာကိုလည်းတွေ့ခဲ့ရပါရယ်။သမရမူဟာမဒူဘူဟာရီကအန်တူအာနာရလာခဲ့တဲ့မေလ29ရက်နေ့ကလေးကဆိုဝါလုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေပြီးဒီသတင်းပတ်အတွင်းလူပေါင်း150ကျော်တိုက်ဆုံခဲ့ရတဲ့တိုက်ခိုက်မှုအတော်များများအတွက်ဘိုကိုဟာရမ်ပေါ်ပြစ်တင်မှုတွေရှိနေပါတယ်။ဘုတ်ထူနေကလိတ်ချက်ဒေတာမျိုးကအရတား9ဦးနဲ့အင်္ဂါနေ့မှာတော့မောင်ဂူနိုမျိုးနာကလူပေါင်း48ယောက်ကိုလည်းစစ်သွေးကြွတယ်လို့တန်ရရှိတဲ့လူတွေကတပ်ဖြတ်ခဲ့ပါသေးတယ်ရှင်။
American သမ္မတ Barack Obama ဟာ PNN Community ခေါင်းဆောင်နဲ့အိမ်ပြူရောမှာလာမယ့်အင်္ဂါနေ့ကျရင်တွေ့ဆုံဖို့ရှိတယ်လို့ American ရရှိတွေကပြောပါရယ်။သမ္မတ Obama တွေ့ဆုံမဲ့ Community Party Board Committee အဖွဲ့အထွေထွေတင်မှု Nguyen Phu Trong ဟာအစိုးရယာရုကိုတော့ရယူထားခြင်းမရှိပါဘူး။American နဲ့ BNN စစ်ပွဲပြီးဆုံးခြင်းအနှစ်40မြောက်ကာလအလွန်မှာတွားရောက်တဲ့ Mr. Trong ရဲ့ခီးစဉ်ဟာ BNN Community ခေါင်းဆောင်တယောက်ရဲ့ပထမဆုံး American ခီးစဉ်လည်းဖြစ်ပါရယ်။တချိန်ကရန်သူတွေဖြစ်ခဲ့တဲ့နှစ်နိုင်ငံကြားလွန်ခဲ့တဲ့2020ကစလို့ပုံမှန်ဆက်ဆံရေးတွေပြန်လည်စတင်နိုင်ခဲ့ပြီးတောင်တရုတ်ပင်လယ်တွင်နယ်မြေအငင်းပွားမှုတွေမှာတရုတ်နိုင်ငံပါဝင်လာခဲ့တဲ့လွန်ခဲ့တဲ့နှစ်တွေကစလို့ဆက်ဆံရေးပုံမှန်နီးကပ်လာခဲ့ပါတယ်ခင်ဗျာ
လူပေါင်း56ယောက်တိဆုံခဲ့ရတဲ့ဖိလစ်ပိုင်ဂရုတင်မောတိမောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တင်မောပိုင်ရှင်နဲ့တင်မောဝန်ထမ်းတွေကိုလူသေးစေမှုနဲ့ဖိလစ်ပိုင်ရဲဘက်ကတရားစွဲဆိုလိုက်ပါတယ်။ Kim Nivana ဂရုတင်မောဘော်ကခီးသည်ပေါင်း140ယောက်ဟာတချို့ကကမ်းဖက်ကိုကူးခတ်လာခဲ့ရာကြောင့်အသက်ပေးကလွတ်ခဲ့တဲ့အပြင်တချို့ကိုလည်းကယ်တင်ပေးခဲ့ရပါတယ်။ကရုတင်မောဟာအော်မက်မြို့ကနေခဲမိုးစ်ကျွန်းကိုပုံမှန်လမ်းကြောင်းတိုင်မောင်းနေခဲ့တာပါတင်မောတိမ်းမောက်တဲ့အချိန်ခီးတဲ့ဘယ်နှစ်ယောက်ပါရဲဆိုတဲ့အရေးအတွက်အတိအကျကိုတော့မသိရသေးပါဘူးရာဒီဥတုဆိုရတာကြောင့်လို့ရုပ်အလောင်းရှာဖွေရေးလုပ်ငန်းတွေနှောင့်နှေးနေရတယ်လို့အစိုးရဘက်ကပြောပါတယ်ကနဦးဆင့်ဆောင်စမ်းစစ်ဆေးမှုတွေအရာကတော့ရာဒီဥတုဆိုရမှုကြောင့်ရောတခြားလူတွေကြောင့်ဖြစ်တဲ့အမားတွေကြောင့်မှဒီကရုရင်တိမ်းမောက်ခဲ့ရတာလို့ဆိုပါတယ်ညာဖက်ကွေ့နေတဲ့အချိန်မှာပဲတင်မောကိုကြီးမားတဲ့လိုင်လုံးကြီးရဲ့ခတ်သွားတာလို့မျက်မြင်တွေကပြောပါတယ်ရှင်
2016ခုနှစ်မှာအိုလံပစ်အားကစားပင်ပွဲတွေကျင်းပမဲ့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကိုတောက်ကြာနေမှာဒီအိုလံပစ်မင်းရှူရန်ရောက်ရှိသွားပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့မြို့တော်ဘရာဇီးလီးယားမှာပြသပြီးတဲ့နောက်ရီယိုဒီဂျနေရိုကိုတည်ဆောင်လာတာပါ။ဘရာဇီးနိုင်ငံရဲ့သဘာဝဟန်ချက်ညီညီလူမျိုးပေါင်းစုံပေါင်းစည်းနေထိုင်မှုနဲ့စွမ်းရင်စားတာတွေကိုကူစားပြုပြီးဒီအိုလံပစ်မင်းရှူရန်ကိုစွန့်ပစ်အလူမီနီယံပစ္စည်းတွေနဲ့ပြုလုပ်ထားတာပါ။ဒီမင်းရှူရန်လက်ဆင့်ကမ်းတည်ဆောင်လာမှာဘရာဇီးနိုင်ငံရဲ့အလံအယောင်ဖြစ်တဲ့အစိမ်းအဝါအပြအဖြူရောင်တွေကိုမိရိုင်မှာတဆင့်ချင်းပေါ်လာအောင်ဖန်တီးထားပါတယ်။အိုလံပစ်မင်းရှူရိုင်းကိုဘရာဇီးနိုင်ငံကပြည်နယ်26ခုကမြို့ပေါင်း300ကိုလူပေါင်း12000လောက်ကလက်ဆင့်ကမ်းတည်ဆောင်မှာဖြစ်ပါတယ်။နောက်နှစ်မေလမှာမြို့တော်ဘရာဇီးလီးယားမှာကနေဒီနိုင်ငံတော်ဝန်ကိုတည်ဆောင်တာမှာရပ်ပေါင်း100လောက်ကြာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
2015ဇူလိုင်လ4ရက်စနေနေ့ညနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ကြီးညာပေးသွားကြတာပါအခုကစပြီးတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာအစိုးရတပ်တွေနဲ့ DKBA ဒီမိုကရေစီကရင်အကျိုးပြုတပ်မတော်တို့3ရက်မြောက်နေ့အဖြစ်တိုက်ပွဲတွေဆက်ဖြစ်နေပြီးတင်းမာမှုရှိနေသေးတဲ့အတွက်အာရှလမ်းမအတွက်ကကားလမ်းအသွာလာတွေကိုပိတ်ထားရပါတယ်ဒီနေ့နေ့လယ်ပိုင်းမှာပဲကွန်ကရစ်မြို့နယ်ကနေမြဝတီမြို့ကိုသွားတဲ့ခရီးသည်တင်လာတဲ့ဆိုင်ကယ်တစ်စီးပစ်ခတ်ခံရတဲ့အတွက်လဲဆိုင်ကယ်မောင်းသူရောနောက်ကပါလာတဲ့သူပါတနက်တန်ရာကြောင့်ကွန်ကရစ်ဆေးရုံမှာစေကုသမှုခံယူနေရပါတယ်နေဆက်မှာမငြိမ်သက်မှုတွေဖြစ်နေတဲ့အတွက်ထိုင်းနေဆက်ဒေသမှာဒီထိုင်းနိုင်ငံဘက်ကနေဇူလိုင်လ4ရက်နေ့မှာပဲတိုက်ရင်အားတွေနဲ့နေဆက်လုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်ချထားလိုက်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်ကျိုးပြုတ်တပ်တွေဟာ3ရက်မြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါအာရှလမ်းမတစ်လျှောက်လမ်းဘေးဝဲရနေရာတွေကနေတိုက်ပွဲတွေကမနေ့အစောကြီးတည်းကနေဖြစ်ပေါ်နေပါတယ်ညနေပိုင်းအထိနှစ်ဖက်လုံးကပစ်ခတ်မှုတွေရှိနေကြောင်း DKBA ကလိုထူဖို့အခြေချဗျူဟာကဘုံမူကြီးစောစောင်းအောင်ကဆိုပါတယ
်။လက်ရှိဒီနေ့ကတော့သူကြကြကြရဆက်ဖြစ်တော့မနော်မင်းအခုဆိုလို့ရှိရင်လည်းသူတို့နေရောက်ရှိနေတောင်ကျော်ကျွန်တော်တို့လက်အီတဝါနဲ့စာရီကြံဖြစ်တော့အခုဒီချိန်ကောလေဘုလက်ရှိကျွန်တော်တို့ကြောင်းနေကျော်လက်နဲ့ကြည့်တဲ့ကြည့်နေနော်။မြောက်ဒီကတဖွဲ့လည်းရှင်းလာတယ်။နောက်ပြီးတော့ဒီကော့ကွေရတဖွဲ့လည်းဒီတောင်ကြီးရောက်ပြီပေါ့နော်တောင်ကြီးရောက်ပြီလက်ရှိတောင်ကျော်တင်ရမှာအဲသူတို့ယူသွားတော့အဲ့ဒီမှာလက်ရှိဘူးလက်ရှိပစ်ခတ်မှုဖြစ်နေတ
ယ်။မနေ့ကပျောက်ဆုံးနေတဲ့ DKBA တပ်သား2ဦးနဲ့တဦးကိုပြန်တွေ့ရှိခဲ့ပြီးတဦးကတော့မြမအစိုးရတပ်တွေဘက်ကဖမ်းဆီးသွားတယ်လို့ယူဆကြောင်းပြောပါရယ်။မြဝရီကနေကော့ဂရိတ်ကိုသွားတဲ့အာရှလမ်းအစ်စ်ကိုပြီးခဲ့တဲ့ရက်တွေကကားသွားလာတွေရပ်တန့်ထားပြီးဒီကနေ့မှာတော့ကားသွားလာတွေပိတ်ထားကြောင်းကော့ဂရိတ်ရဲစခန်းကအတည်ပြုပြောကြားပါရယ်။မြဝရီဒေသခံတဦးကတော့အာရှလမ်းကနေသွားနေတဲ့ကုန်တယ်ကားတွေမနေ့ကမှပြန်တက်မလာဖို့အတွက် DKBA ကပြောဆိုထားတယ်လို့ဆိုပါတယ်
။ဒီနေ့အစင်းလေမနေ့ကအတက်မနေ့ကအတက်ကိုကားတွေမတက်လာနဲ့တဲ့။အာဒီကြည့်သူကြီးကအဲ့မနေ့ကကားတွေတော့မတက်တော့ဆိုတော့ကားတွေဒီကနေလည်းအစင်းကနည်းနည်းကျဲသွားတယ်
။မြန်မာဆိုရတက်တွေနဲ့ DKBA တက်တွေကြောင့်မြန်မာနဲ့နီးတဲ့ထိုင်းနယ်စပ်နေရာတွေကိုလည်းထိုင်းအနာပိုင်တွေကဇူလိုင်လ4ရက်နေ့မှာအထူးတိုက်ခိုက်ရေးအင်အားတွေနဲ့နေဆက်လုံခြုံရေးကိုတင်းကျပ်စွာချထားလိုက်ကြောင်းနေဆက်နေပြည်သူတို့ကလည်းပြောပြပါတယ်
။ခိုင်းမြန်မာနေဆက်မှာကဒီနေပြားတောက်လုံခြုံရေးအထူးတက်စွာရှိတယ်လေ။အဲ့ဒီအရိယာကြီးချတာဖြစ်မှာဟိုဘက်မှာကလောလောဆယ်တိုက်ပွဲတွေဖြစ်နေမှာမဟုတ်ဘူး။ဖြစ်နေတဲ့အခါကျတော့ဒီဘက်ကိုကြော်ပြီးကြာလာမှာဆိုတော့ဒါသူတို့ဒီဘက်ကကြိုတင်မှုကကွယ်ထားတာဖြစ်တယ်။၃-၅နှစ်ကတော့မြောက်ရီမှာတိုက်ပွဲတွေဖြစ်နေတော့ပါဒီခိုင်းမြန်မာနေဆက်ဒီမဲဆောင်မြို့ကိုဒီကတရားထိတ်တို့ဒီကနာပိုင်းတွေမှာဒီအလုံးကြီးတွေကြော်ကြတာလေးရှိတယ်အဲ့ကြောကြတာလေးရှိတဲ့အတွက်အခုလည်းဒီတိုက်ပွဲတွေဖြစ်တဲ့အချိန်မှာဒီလိုအလုံးကြီးတွေကြမှာဆိုတဲ့အတွက်ဒီငယ်ဆက်မှလုံခြုံရေးနဲ့ပတ်သက်လို့ဒီတင်းကျပ်ချထားတာဖြစ်နိုင်တယ်ပေါ့နော်ဒီငယ်ဆက်တွေမှာဆိုလို့ရှိရင်တော့ဒီကန်းနပူပဲဒီတရားပဲပါရင်ဆိုင်ရတော့ဘာလို့ဒီသမဟာတော့ပေါ့နော်မြန်မာနဲ့နီးစပ်တဲ့နေရာအနီးစပ်တွေသုံးနေရာဒီမှာဒီကလုံခြုံရေးတို့ဒီဆိုင်ဆက်တာတော့
DKBA အဖွဲ့ဟာလွန်ခဲ့တဲ့နှစ်20လောက်ကစလို့အထက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU ကနေခွဲထွက်ခဲ့ပြီးတဲ့နောက်အဲ့ဒီအချိန်တုန်းကစစ်အစိုးရနဲ့အပြစ်ခတ်ရစေးလုပ်ခဲ့တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ဒါပေမဲ့လည်း2010ပြည့်နှစ်မှာတနှစ်နီးပါးကြာတိုက်ပွဲတွေပြန်လည်ဖြစ်ပွားရာကနေ2011ခုနှစ်မှာတော့နောက်တစ်ကြိမ်အပြစ်ခတ်ရစေးထပ်လုပ်ခဲ့တာပါ။မြန်မာအစိုးရတပ်တွေနဲ့ DKBA အဖွဲ့တို့ဟာပြီးခဲ့တဲ့နှစ်စက်တင်ဘာလမှာလဲမွန်ပြည်နယ်ကြိုင်မျိုးမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီအချိန်ကစလို့အခုဒီချိန်တိုက်ပွဲတွေပြင်းထန်တာဟာပထမအဆုံးအချိန်လဲဖြစ်ပါတယ်ရှင
်။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။မြန်မာသတင်းဆောင်ပါတွေကိုဒီမှာပဲရန်နာပြီးသတင်းပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါတော့မယ်ရှင်။ပထမအဆုံးဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်စုမြတ်မွန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ဒါညိုရေအခုတလောလေ software update တွေပါတယ်လို့ဖို့တတိပေးလာတာတို့ရဲ့အချိန်ဆွဲမနေနဲ့အောင်เนาะမြန်မြန်လုပ်လိုက်အောင
်ဟာကျွန်တော်ဒီ iPhone မှာတော့ software update လို့ဖို့ပြောနေပြီဗျအချိန်ကမရသေးလို့မလုပ်ရသေးပါဘူ
းလုပ်လိုက်အောင်ကိုသားညိုရေအဲ့ဒါအရေးကြီးတယ်ပြောရမယ်ဆိုရင် internet သုံးတဲ့သူတိုင်းလည်းတတိထားတင်နေရှင်ဒီ internet လုံခြုံရေးဘိုင်းမှာစိုးရိမ်စရာ hardware ကြီးတစ်ခုရှိနေတယ်ဆိုတာမကြခင်တုန်းကမှသူတွေတွေကတွေ့ခဲ့ကြတာအဲ့ဒီ hardware က internet သုံးနေကြသူတိုင်းနှိပါနဲ့ဆိုင်းနေလို့ဒီ hardware အမှားကိုပြင်ဖို့လုပ်နေပါပြီလို့ Microsoft, Apple, Google တို့လိုကုမ္ပဏီကြီးတွေကချက်ချင်းဆိုတယ်လို့ပြောခဲ့ကြရတယ်လေ
။ပြင်သစ်ကသိပ္ပံနဲ့နည်းပညာသုတေသနဌာနတစ်ခုနဲ့ Microsoft သုတေသနဌာနတို့တွေ့ခဲ့ကြတယ်ဆိုရဲဒီ internet လုံခြုံရေး hardware ကိုပြောတာလားဗျ။ FREAK bug လို့ပြောနေကြတဲ့ဟာလေ
။သိဟုတ်တာပေါ့ရှင်။အဲ့ဒီ freak လုံခြုံရေး hardware ပဲအရှေ့က factoring attack on RSA export keys တဲ့ internet ကွန်ရက်ထဲမှာဒီအသွားအပြန်ပို့နေကြတဲ့အချက်အလက်တွေလုံခြုံအောင်လုပ်ပေးတဲ့ programmer ဖြစ်နေတဲ့လုံခြုံရေးအားနည်းချက် hardware တစ်ခုပေါ့အဲ့ဒီ hardware တစ်ခုကဒီ internet သုံးတဲ့သူတွေ website တွေအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်လာနိုင်တယ်ဆိုပြီးတော့ IT ဆောင်မတွေကလည်းသတိပေးရေးနေကြတယ်ကိုသားညုံရဲ့အထူးသဖြင့်တော့ဒီ Microsoft ရဲ့ Internet Explorer, Apple ရဲ့ Safari, Google ရဲ့ Chrome, Android browser, တခါဒီ BlackBerry browser စတဲ့ web browser တွေအားလုံးမှာ freak လုံခြုံရေး hardware တွေရှိနေတာရှင်
။အော်အဲ့ဒါကြောင့်မလို့ဒီလုံခြုံပါလေလို့ဆိုတဲ့ Internet ဆက်သွယ်မှုတွေမှာတော့မှ online တခု hacker တွေအသုံးချတိုက်ခိုက်နိုင်တဲ့အမှားတစ်ခုရှိနေတယ်လို့ Microsoft ကုမ္ပဏီကလုံခြုံရေးသတိထုတ်ပြန်ခဲ့တာကိုဒီ freak hardware ကအင်တာနက်လုံခြုံမှုကိုဘယ်လောက်ထိခိုက်နေတာလဲရှင်းပြပါအောင်မဆုမြမွေ
ဒီလိုလေးကိုသားညုံရဲ့ကျွန်တော်တို့ကဒီအင်တာနက်စာမျက်နှာတစ်ခုခုကိုတွားကြည့်နေတဲ့ဆိုရင်ဆော့ဆော့ပြောတဲ့ web browser တွေကနေတစ်ဆင့်ကိုတွားချင်တဲ့ website ရဲ့လိပ်စာကိုရိုက်ထည့်ပြီးတော့တွားကြည့်ရတာမလား website လိပ်စာရိုက်ထည့်လိုက်ပြီဆိုလို့ရှိရင် web browser တွေက computer နဲ့ချိတ်ထားတဲ့ server ကိုအသိပေးလိုက်တယ်အဲ့ဒီ computer server တွေကနေမှကိုတွားချင်တဲ့ website ရဲ့ server နဲ့တွားချိတ်ပြီးတော့ဆက်သွယ်ပေးတာပါအဲ့လိုမျိုးဆက်သွယ်ချိတ်ဆက်တဲ့နေရာမှာကိုပေးလိုက်တဲ့အချက်အလက်တွေအင်တာနက်ကွန်ရက်ထဲမှာလုံခြုံနေအောင်လို့ encryption program တွေကနေလုပ်ပေးရတယ်။အများနားလည်အောင်ပြောရမယ်ဆိုရင်ဥပမာကိုက hello လို့စာရိုက်ပြီးတော့ပို့လိုက်လို့ရှိရင်အဲ့ encryption program တွေကဒီ hello ဆိုတော့ကြားလို့ဖတ်လို့မရအောင်လို့ how are you ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်1 2 3ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့ကဒီစာလုံးတွေကိုဖြတ်ပြီးတော့ပို့ပေးလိုက်တာပါအခုပြဿနာကတော့အဲ့ဒီ encryption software program တော်တော်များများမှာ freak hardware တွေရှိနေတာပါအဲ့တော့ကိုပို့လိုက်တဲ့အချက်လက်တွေကမလုံခြုံတော့ဘဲနဲ့ internet ကိုရက်ထဲမှာသွားနေရင်လည်းကြားနေဖြတ်ပြီးတော့ခိုးကြည့်ခြင်းတွေကိုကြည့်နိုင်ဖို့လွယ်သွားတဲ့သဘောပါအဲ့ဒါကြောင့်မလို့လူအများသုံးတဲ့ Internet Explorer, Safari, Android web browser တွေမကဘူးဒီ website သန်းနဲ့ချီရဲ့လုံခြုံရေးစိုးရိမ်စရာဖြစ်နေတာကိုစောင်းမတွေမှာအကြီးအကျယ်ရေးနေကြတာပ
ါဒါနဲ့ဒီစောင်းမတွေထဲမှာရေးထားတဲ့အတိုင်းဆိုရင်အဲ့ဒီ freak လုံခြုံရေး hardware က American စိုးရရဲ့ computer software ဆိုင်ရာမူကြောင်းဖြစ်ရတယ်ဆိုနောက်ဒီ hardware ရှိနေတာကလည်း25နှစ်လောက်ရှိနေပြီတဲ့အဲ့ဒါကိုသူတေသီတွေကအခုမှရှာတွေ့သွားတာဆိုပဲဗျ
ဟုတ်ပါတယ်1990ပြည့်လွန်နှစ်တွေတုန်းကဒီ American company တွေနိုင်ငံခြားကိုတင်ပို့ရောင်းချတဲ့ software တွေရဲ့လုံခြုံရေးကိုအရန်မြင့်မထားရဘူးလို့ပြည်ထောင်စုအစိုးရကထုတ်ပြန်ခဲ့တာပါအကြောင်းကတော့ဒီ American ထောက်လှမ်းရေးဌာနတွေကနိုင်ငံခြားက internet ဆက်သွယ်ရေးတွေကိုစုံစမ်းထောက်လှမ်းနိုင်ဖို့အတွက်ကို software တွေရဲ့လုံခြုံရေး encryption key တွေကို512 bit တက်ကိုမကျော်ရဘူးလို့သတ်မှတ်ခဲ့ပါတယ် software company တော်တော်များများကဝေဖန်ခဲ့ကြတာကြောင့်ရော IT company ကြီးတွေကကန့်ကွက်ခဲ့တာကြောင့်ပါအဲ့ဒီသတ်မှတ်ချက်ကိုနောက်ပိုင်းမှာတော့ဖျက်သိမ်းခဲ့ပါတယ်။ဒါမဲ့လဲ software ထုတ်လုပ်သူတော်တော်များများကဒီအခုချိန်ထိကိုလုံခြုံရေးအားနည်းတဲ့ encryption key တွေကိုသုံးနေကြတော့မယ်လို့ USA Today ရဲ့ IT ဆောင်းပါးကရေးပါတယ်။တချို့ web browser တွေ internet server တွေကလည်းလုံခြုံရေးအားနည်းတာကိုလက်ခံနိုင်အောင်လို့ program လုပ်ထားကြသေးပဲလို့ Forbes Magazine ကလည်းရေးပါတယ်။အဲ့ဒါကြောင့်လဲ hacker တခိုးတွေအချက်အလက်တွေကိုကြားကနေပြီးတော့လွယ်လွယ်ခိုးယူနိုင်တဲ့အန္တရာယ်ရှိတာကိုစိုးရိမ်နေကြတာပါ။
software လုံးညုံရေး encryption key တွေကခုတော့ပို့ပြီးတော့ရှည်လဲလာပြီပို့ပြီးတော့လည်းခက်ခဲလာပြီမဟုတ်လားဗျအခုဆိုရင် 2048 bit ကစံချိန်တတ်မှတ်ချက်မဟုတ်ဘူးလားဗျတခုတော့ရှိရဲ့ဒီလွန်ခဲ့တဲ့အနှစ်20ကျော်လုံးကဆိုရင်တော့ 512 bits ကိုတော့မှချက်လက်တွေခိုးယူနိုင်ဖို့ခက်ခက်ခက်ခဲလို့အောင်မှာပဲအခုခေတ် hacker တွေကတော့လုံညုံရေးကိုဘလောက်ပဲအဆင်ပြေပြေလှုပ်ထားလှုပ်ထားရအောင်ခိုးနိုင်ကြပြီမဟုတ်လားဗျ
Pennsylvania တက္ကသိုလ်ကသုတေသီတယောက်ကဆိုရင် online ပေါ်မှာဒီဒေါ်လာ100ဝန်းကျင်နဲ့လွယ်လွယ်ကူကူဝယ်လို့ရတဲ့ Amazon Web Service ကိုသုံးပြီးတော့မှ 512 bit လုံခြုံရေး key ကို9နာရီခွဲအတွင်းမှာကိုဖော်နိုင်ခဲ့တာကို Forbes Magazine ရဲ့ online ဆောင်းပါးထဲမှာရေးထားပါတယ်။ Computer နည်းပညာအကြောင်းတွေကိုအဓိကဖော်ပြတဲ့ PCworld.com ရဲ့ online ဆောင်းပါးမှာဆိုရင်လည်းအများသုံး cloud ဝန်ဆောင်မှုကိုသုံးပြီးတော့မှလွယ်လွယ်ကူကူပဲဒီလုံခြုံရေး key တွေကိုဖော်နိုင်တယ်ဆိုတာကိုPrinceton တက္ကသိုလ်ကကွန်ပျူတာပါမောက်ခတယောက်ရှင်းပြထားတာကိုလည်းကိုကရှင်းပြထားပါတယ
်ကျွန်တော်တခုမရှင်းတာကအခုကျွန်တော်တို့ internet website တွေကိုတွားလို့ရှိရင်တချို့ site တွေက internet browser ရဲ့အရှိမှာတော့ clock ပုံလေးပြထားတယ်တချို့က s ဆိုတာမျိုးလေးပါတယ်ဆိုရင်အဲ့ဒီ site တွေကလုံခြုံတယ်လို့သတ်မှတ်ထားကြတာမဟုတ်ဘူးလားဗျ
အခု free ခါခွက်ကစိုးရင်ကြာကောင်းနေဆိုတော့အဲ့ဒါကြောင့်ပဲပေါ့သူက computer server တွေတစ်ခုနဲ့တစ်ခုကြားကလုံခြုံရေး program တွေမှာသွားပြီးတော့ဟာခွက်ဖြစ်နေတာ computer သုံးတဲ့သူတွေကတော့သူတို့သွားနေတဲ့ internet website တွေကလုံခြုံတယ်လို့ယုံကြည်နေကြမှာပဲလုံခြုံမှုမရှိတာမဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့အားနေနေတာဆိုတော့အဲ့ဒီအားနေချက်ကိုကြားကနေပြီးတော့အခွင့်ကောင်းယူသွားနိုင်တယ်လို့ Microsoft ကသတိပေးထားလေ
Microsoft Windows သုံးတဲ့သူတွေ iPhone, iPad, Android Phone နဲ့ Internet သုံးတဲ့သူတိုင်းမှာ Freak လုံခြုံရေးအားနည်းချက်ရှိနေပြီဆိုတာကတော့ဟုတ်ပါပြီ။ဘယ် website တွေကရော Freak လုံခြုံရေးအားနည်းချက်ရှိမရှိဆိုတာဘယ်လိုမျိုးသိနိုင်မလဲဗျ
။သိနိုင်ပါတယ် freakattack.com ဆိုတဲ့ website မှာ Freak လုံခြုံရေးဟာခွက်အကြောင်းအသေးစိတ်ဖတ်နိုင်တယ်လို့ဘယ် website တွေအန္တရာယ်ရှိနိုင်တယ်လဲဆိုတဲ့စာရင်းကိုကြည့်လို့ရပါတယ်။ထောင်နဲ့ချီတဲ့သူတို့ရဲ့ website စာရင်းတွေအရဆိုလို့ရှိရင် American Express အပါအဝင်ဒီအဓိကဗန်နာရေးငွေကြေးလုပ်ငန်းကြီးတွေလည်းပါတယ်။နောက် American အစိုးရဌာနတွေရဲ့ website တော်တော်များများလဲ free ခါခွက်တွေရှိနေတယ်ဆိုတာကို IT ဆောင်းပါးတွေထဲမှာရေးကြတယ်လေ။ Imburo ရဲ့ website, FBI ရဲ့ website, NSA ထောင်လိုင်းရေးဌာန website တွေတောင်ပါသေးတယ်။ Imburo website နဲ့ FBI website ကတော့လုံခြုံရေးဟာခွက်တွေကိုပြင်လိုက်ပါပြီတဲ့
။ဒါဆိုရင်တော့မဆုမြတ်မွန်ကြီးကျွန်တော်လည်းဒီ iPhone software ကို update လုပ်အောင်မှာပါပဲ။
လုံးတဲ့နယ်ကိုတောင်းညုံရဲ့အခု freak ရဲ့လုံခြုံရေးဟာခွက်ကတော်တော်လေးနဲ့လို့ IT လုပ်ငန်းကြီးတွေကချက်ချင်းဆိုသလိုအရေးတူလုပ်ပြီးတော့ဟာခွက်တွေကိုပြင် software update တွေကိုလုပ်ခိုင်းတာပါ freak bug တခုတည်းမဟုတ်ပါဘူးကိုတုံးနေတဲ့ software တွေမှာ bug fix လုပ်ထားလို့ update လုပ်ပါလို့ပြောလာလို့ရှင်တော့ချက်ချင်းလုပ်လိုက်တာကအန္တရာယ်ကင်းနိုင်ပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုသားညုံဦးနဲ့အတူတင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတခါတော့မတူတာလေးတွေအစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်အစီအစဉ်ကတော့ Golden Land Media အဖွဲ့ကမတ်ညုံညုံလွင်ရဲ့တင်ဆက်မှုဖြစ်ပါတယ်ဒီတစ်ပတ်မှာဘလို့မတူတာလေးတွေကိုမတ်ညုံညုံလွင်စူးစီးတင်ပြပေးထားတယ်ဆိုတာကိုနားဆင်ကြည့်ကြရအောင်ပါရှင်
မြန်မာပါရှင်အခုဆိုရင်မြန်မာနိုင်ငံမှာအစိုးရပိုင်းမဟုတ်တဲ့နိုင်ငံတကာကဘဏ်တွေနဲ့မြန်မာပုဂ္ဂလိကဘဏ်တွေတော်တော်များများရှိလာပြီးဖြစ်ပါတယ်ဒီလိုအစိုးရပိုင်းမဟုတ်တဲ့ဘဏ်တွေအများကြီးရှိလာတာပေါ့ပြည်သူတွေရဲ့သဘောထားရောဘယ်လိုရှိပါလဲဒီတစ်ပတ်တင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့မြို့ပြဒေသနေရာအနှံ့နီးပါးမှာအခုဆိုရင်ပုဂ္ဂလိကပိုင်ဘဏ်တွေကိုတွေ့လာကြရပါတယ်မြို့ငယ်လေးတွေနဲ့ကျေးလက်တောရွာတွေကလွဲလို့နေမြို့ကြီးတွေအလုံးလို့လို့မှဒီလိုဘဏ်တွေကိုဖွင့်လာကြတာပါအခုဆိုရင်ပုဂ္ဂလိကပိုင်ဘဏ်တွေရဲ့အရေးအတွက်က20ကျော်ရှိလာနေပြီးအစိုးရပိုင်ဘဏ်တွေထက်အရေးအတွက်ပိုများလာပြီဖြစ်ပါတယ်တချိန်ကတော့မြန်မာနိုင်ငံမှာအစိုးရလုပ်ငန်းတွေလောက်သာဘဏ်ကိုအသုံးပြုကြတာတွေ့ရပေမဲ့အခုချိန်မှာတော့ပြည်သူတွေပါဘဏ်တွေကိုတော်တော်များများအသုံးပြုလာကြတာတွေ့ရပါတယ်မြန်မာနိုင်ငံရဲ့ငွေကြေးမတည်ငြိမ်မှုနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးမတည်ငြိမ်မှုအ ਨੇ နဲ့အများဆိုသလိုရှိနေတဲ့ကြားကပဲဘဏ်လုပ်ငန်းတွေတဖြည်းဖြည်းကြီးမားလာတာဒါအပြင်နိုင်ငံသားဘဏ်တချို့ပါရင်းနှီးမြှုပ်နှံမှုတွေနဲ့အတူဖွင့်လှစ်လာကြတာတွေရှိပါတယ်အခုလိုမြန်မာပြည်တွင်အစိုးရပိုင်ဘဏ်တွေအပြင်ပုဂ္ဂလိကပိုင်ဘဏ်တွေအရင်ကနေမတူအများကြီးရှိလာတာအပေါ်ပြည်သူတွေရဲ့သဘောထားကရော
ကျွန်တော်အနေနဲ့ရတာပေါ့နော်ဒီပုဂ္ဂလိကဘဏ်တွေပေါ်လာတဲ့အချိန်မှပဲကျွန်တော်ပဲစပြီးအသက်အရွယ်ရလာတဲ့အချိန်မှသုံးမှုတော့ဟိုအရင်အစိုးရဘဏ်တွေတုန်းကတော့ကျွန်တော်ဘာမှမသိခဲ့ဘူးเนาะအခုဒါတော့ဒီဘဏ်နဲ့ပတ်သက်ပြီးသုံးတာဆိုတော့3-4လပဲရှိတယ်3-4လဆိုတော့လေကျွန်တော်အလုပ်ကိစ္စနဲ့နေပေါင်းဆောင်ကလူတွေကနေပြီးတော့ဘဏ်ကိုဆွဲလိုက်တယ် လဲတဲ့အခါမှာကျွန်တော်ဘန်းကသွားထုတ်ရတော့အဆင်ပြေတယ်
ဆိုင်တော့ဆိုင်ပိုင်မှာဒါပေမဲ့လေအဲ့လိုလေစနေတနင်္ဂနွေဆိုလေဟို ATM ဘုံလေဆို out of service တွေပဲဖြစ်နေရအဲ့ဟာတိတ်တဘောမကြအောင
်ပေါ်လီကဘန်ပေါ်လာတာကောင်းပါတယ်ကျွန်တော်တို့လုပ်ငန်းလုပ်တဲ့ခါကျငွေတွေပြူတယ်ဘာညာအဆင်ပြေတယ်ဟိုဘန်မှာအပ်ထားတဲ့ခါကျအဲ့လောက်တော့အဲ့လောက်တော့အများကြီးကျွန်တော်တို့မှာမရှိရတဲ့လုပ်ငန်းလုပ်တဲ့ခါကျတော့ဘယ်မျိုးနဲ့မဆိုကုန်ပစ္စည်းဝယ်တာလို့ဖလှယ်တာဖြစ်ဖြစ်ငွေရတော့တွဲရမှာပဲလေဟိုသူများပို့ရတဲ့ဆိုင်ဘန်နဲ့ထွက်တာပိုစိတ်ချတာပုဂ္ဂလဘန်ပိုဆင်းပြီးတယ
်အခုလို့ပုဂ္ဂလဘန်တွေပေါ်လာတော့ဘန်တွေကတက်တက်ရက်နဲ့အကုန်းနဲ့ဆိုတော့ကျွန်မငွေထိုးရတော့အဆင်ပြေတယ်ဒါမဲ့အဲ့ပေါ်လာကားတော့တော်တော်အဆင်ပြေတယ်အရင်လည်းမြန်တယ်မကြောက်ဘူးပေါ့နော်ခုနောက်ပိုင်းကျတော့နည်းနည်းကြာတယ်ပေါ့ကျွန်မငွေရနေကျွန်မလုပ်ငန်းလုပ်နေရောနေရနေငွေလွှဲတယ်အမျိုးသားငွေထွက်လိုက်ရင်ဒီမှာအရေးပေါ်ငွေလိုတယ်ပေါ့အဲ့ကိုးကွဲဆင်တယ်တော့ကလွှဲလိုက်ပေမဲ့ဒီမှာတော်တော်နဲ့ရောက်မလာဘူးရောက်မလာကျွန်မဘန်လိုက်သွားပြီးတော့ငွေထွက်လိုက်ပြီးရောက်ပလာပြီးတော့တို့ကဟိုအွန်လိုင်းလိုင်းကြနေတယ်ပေါ့အဲ့ကြောင်ကြောင်လို့စောက်မအောင်စောက်မအောင်ဆိုပြီးနောက်ဆုံးအိမ်ဘန်ပိတ်ခံပြီးနှစ်ခွဲသုံးလောက်ကြာမှပဲရတာမျိုးရှိတယ်ပေါ့အဲ့တော့ကိုကဒီမှာငွေချေစရာလေးရှိရဲ့အချိန်မှာနည်းနည်းကျန်းဖြစ်သွားတာပေါ့နော်အဲ့လိုလေးခက်ခဲရှိရဲ့တခါလေကြာပြန်တော့လေစောစောစီစီငွေလွှဲလိုက်တယ်လွှဲလိုက်တာနဲ့15မိနစ်လောက်ပဲကြာရင်ဒီဘက်ကိုရောက်လာတယ်ဖုန်းဆက်ခေါ်တော့ကျမတို့တော်ပြီးငွေထုတ်လို့ရတယ်ပေါ့နော်အဲ့တော့တခါလေကြာတော့လေမြန်နေတခါလေကြာတော့လေကြာတယ်ပေါ့ကျမအနေနဲ့တော့အခုလိုမျိုးပုဂ္ဂလိကဘန်တွေအများကြီးပေါ်လာတဲ့အချိန်မှာပို့ပြီးတော့အရင်နဲ့ဆိုင်ပို့ပြီးတော့အဆင်ပြေတာမျိုးဖြစ်စီနေတယ်ပေါ့ထုတ်လာတဲ့လွယ်ကူမမြန်ဆန်ပေါ့
ဒါနဲ့ပေါ်လာတော့ကောင်းတာပေါ့နော်များပါပဲကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့ကအလန်းဝဲလုံးလဲလူတော်တော်များများအသုံးမပြုနိုင်သေးဘူးပေါ့အသုံးမပြုနိုင်ဘူးဘယ်လိုပြောမလဲပညာပေးအစီအစဉ်တွေပါပြီးဟိုနည်းပညာဆိုင်ရာတွေညဝေပေးမယ်ဆိုရင်တော့ဟိုကောင်းမှာထင်တာ
ပုလိကဘန်နေပေါ်တော့ဘန်နေပေါ်တော့စိုက်ပါတယ်ဘာလို့ဆိုတော့လေဘလောက်ကူတဲ့ဟိုလွှဲလို့ရတယ်နည်းဟိုလောက်ကိုလွှဲချက်လျာနည်းရလေကိုပြန်လွှဲလို့လွှဲလို့ရတာအဆင်ပြေပါတယ်ကောင်းပါတယ်အဲ့ဒီဝါပြတာတော့ဘောကြတယ်အမတချို့နေရလူတွေကအဲ့ဘန်းကိုလေပတ်စံသွင်းဖို့မလုံးတက်သေးကြသေးဘူးလားတွေ့ရမှလည်းသူတို့ဘလို့ပုံတော့ပဲကဘာဘန်းသိချာမသိဘူးသူမလုံးချင်ကြအောင်အဲ့လိုတော့ရှိတယ
်ပုံတိကဘန်းတွေပေါ်လာတာတော့ကောင်းပါတယ်ဟိုအရင်တော့ဆိုတော့ကျွန်တော်တို့ကဒီဟိုဒီ CY ဘန်းတစ်ခုပဲအားကိုးရတာလေအခုလိုလိုပေါ်လာတဲ့ခါကျတော့ငွေလွှဲတာတို့ငွေထုတ်တာတို့ကျတော့အရန်မြန်သွားတာပေါ့နော်ပြီးတော့အခုဆိုလို့ရှိရင် cash system တွေပေါ်လာတဲ့ခါကျတော့ကျွန်တော်တို့ကဟိုငွေတွေပါတယ်ပြန်ပြီးတော့လည်းသွားစရာမလိုတော့ဘူးဒီကက်တစ်ခုနဲ့ပဲဘယ်နေရာအောင်ဆိုငွေသွင်းငွေထုတ်လုပ်လို့အဆင်ပြေတယ်လေ
1948ခုနှစ်ဧပြီလ3ရက်နေ့ကစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းတွေဟာခစ်ပြောင်းစနစ်ပြောင်းအမျိုးမျိုးမှာနေ့တစ်ခါမြင့်တလဲနဲ့အခြေအနေတွေအမျိုးမျိုးကိုရင်ဆိုင်ခဲ့ကြရတွေလည်းရှိပါတယ်အခုလောလောဆယ်ဘဏ်လုပ်ငန်းတွေကိုကြည့်မယ်ဆိုရင်လေအစိုးရလုပ်ငန်းတွေနဲ့နိုင်ငံတကာယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေလောက်သာအစိုးရဘဏ်တွေကိုအသုံးများကြပြီးတာမန်ပြည်သူတွေပုဂ္ဂလိကပိုင်လုပ်ငန်းတွေအများစုကတော့နာမည်ကြီးပုဂ္ဂလိကပိုင်ဘဏ်ကြီးတွေကိုသာအသုံးပြုကြတာတွေ့ရပါတယ
်အခုလိုမြန်မာနိုင်ငံမှာဘဏ်တွေအများကြီးရှိလာပြီမဲ့လေပြည်သူလူထုအများစုကတော့ကိုယ်မှရှိတဲ့ငွေကြေးတွေကိုဘဏ်တွေမှာအနံစုဆောင်ထားတတ်တာတဲ့ကိုကကိုပဲအိမ်မှာအထုတ်လိုက်တင်းစဲထားတတ်တာတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။ကျွန်မညိုညိုလွယ်ပ
Golden Land Media ဖွဲ့ကမညညလွင်စီစဉ်တင်ဆက်ပေးနေတဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တိတိချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392382555လေးကိုခေါ်ဆိုနိုင်ပြီး fax နံပါတ်ကတော့2392382555ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့သူတွေအတွက်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင်။မကြခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်တဲ့အကြောင်းကြိုတင်အသိပေးပါရစေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ4ရက်စနေနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ဒီအချိန်တွင်းမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရမှာပါရှင်။စနေနေ့ညတိုင်းထုတ်လွှင့်ပေးနေကြတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့ကိုသားညိုဦးကစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးထားမှာပါရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လေလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဖြစ်ပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒီတလောကပဲဒီလွှတ်တော်ထဲမှာလက်ရှိလဲဆွေးနွေးနေကြတော့ဆဲရှိပါတယ်ဒါပေမဲ့လွှတ်တော်ထဲမှာတော့ဒီတိုက်ခန့်တမှုစီအင်အားစုတွေအဓိကလိုလားနေတဲ့အချက်တွေကဒီတကယ်တမ်းဖွဲ့စည်းပုံပြင်ရေးအတွက်လုံလောက်တဲ့မဲဆန္ဒမရပဲနဲ့လွှတ်တော်ထဲမှာရင်းနှီးခဲ့ပါတယ်အဲ့တော့လွှတ်တော်ထဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေနောက်ထပ်ပြင်ဆင်နိုင်ရေးအလားအလာဘယ်လောက်ထိရှိနိုင်အောင်မလဲလွှတ်တော်ပြင်တခြားနည်းလမ်းတွေရောရှိနိုင်အောင်မလားဒီအကြောင်းကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ SNTP ကြားပြူပါတီရှန်တိုင်းသားများဒီမိုကရက်တစ်ပါတီရဲ့ဒီပြည်သူ့လွှတ်တော်ကုစလေဦးရထွန်းဖြစ်ပါတယ်နောက်တူကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်ဒါရှင်နေဦးကိုနီဖြစ်ပါတယ်ရှင်နေဦးကိုနီကဆိုရင်ဒီမျိုးသားဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တဲကြွကြောင်းနဲ့ဥဆောင်လှူရှားနေသူတူလည်းဖြစ်ပါတယ်ကျွန်တော်တို့ဒီစွန့်နေဘက်တဲ့ကြံ့ခိုင်ရေးပါတီကတူဦးကိုကျွန်တော်တို့ခေါ်ဖို့ကြိုးစားသေးပါတယ်ဒါပေမဲ့ဖုန်းတွေခေါ်လို့မရလို့ခဲလို့ပါအဲ့တော့ကျွန်တော်အရင်ဆုံးလွှတ်တော်တဲ့ကဦးရထွန်းကိုပဲအရင်ကျွန်တော်မေးချင်ပါတယ်ဦးရထွန်းကြားပါလားခင်ဗျဟယ်လိုဦးရထွန်းကြားပါလားခင်ဗျဟယ်လို
ဟုတ်ကဲ့ကြားပါတယ်ဗျ
โอเคဦးရထွန်းရေဦးရထွန်းကိုပဲကျွန်တော်ရင်မေးချင်ပါတယ်အခုတလောကတော့တကယ်တမ်းတိုက်ခန့်ဒီမိုစီအင်အားစုတွေလူလားတောင်းဆိုနေကြတဲ့4362 59စတို့ဒီလိုအခြေအနေတွေကပြင်ဆင်ခွင့်မရဘဲနဲ့လွတ်တော်ထဲမှာအရင်နေသွားတယ်ပေါ့နော်အဲ့တော့လွတ်တော်ထဲမှာဒီအရင်နေခဲ့တဲ့အခြေအနေနဲ့ဒီလိုလွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်နိုင်ရေးတကယ်ကိုပြင်ဆင်နိုင်ရေးအလားအလာပေါ့အခြေအနေနောက်ထပ်အလားအလာရောရှိနိုင်သေးလားဦးရထွန်းအမြင်သုံးသပ်ပြပါဦး
ဒီလိုဗျဖွဲ့စည်းပုံအခြေခံဥပဒေအခုပြင်ဆင်ဖို့တင်တဲ့ဟာကစက္ကန့်ဖွံ့ဖြိုးရေးပါတီကတင်တယ်လို့ဆိုပေမဲ့ကျွန်တော်တို့ဒီတင်တဲ့အချက်တွေပေါ့အလုံးပေါင်းဟိုကြီးကြီးမားမားက35ချက်လောက်ရှိမှာပေါ့နော်အဲ့လိုဟာမှာကျွန်တော်တို့တိုင်းရင်းသားနိုင်ငံရေးပါတီတွေလိုလာတဲ့ဖက်ဒရယ်စနစ်ပြည်ပြင်ရေးအတွက်ကိုဒီဥပဒေပြုခွင့်ပေါ့နော်ဥပဒေပြုခွင့်အုပ်ချုပ်ခွင့်အာဏာတွေကိုဟလာဒီခွဲဝေပေးတဲ့အပိုင်းပေါ့နော်နောက်ဟိုတိုင်းဒေသကြီးပြည်နယ်အဲဝန်ကြီးချုပ်တွေကိုတက်ဆိုင်ရာလွှတ်တော်တွေကခန့်အပ်ခွင့်အပိုင်းပေါ့အဲ့ဒါတွေရဲ့နောက်တစ်ခါ NLD ကလိုလာတဲ့436ပြည်ရေးပေါ့436ပြည်ရေးမှာသူတို့ကတော့ဒီရွေးကောက်ခံကိုယ်စားလှယ်များရဲ့သုံးပုံနှစ်ပုံအထိအဲ့လောက်အထိရှော့ချပြီးတော့သူကဒီအဲ့လောက်နဲ့ရလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တရားကိုပြင်ဆင်နိုင်တယ်ဆိုတဲ့အထိအဲ့သူကပြင်ပြင်တာပေါ့နောက်တစ်ချက်ကတော့59စာလုံးကိုဖြုတ်ချင်တာပေါ့နော်အဲ့ဒါလိုအချက်တွေအပါအဝင်ဒီ35ချက်တင်လိုက်တော့ကြံတဲ့အချက်တွေကဘာတွေလဲဆိုလို့ရှိရင်တော့ဒီသရရဲ့လုံပိုင်ခွင့်တွေကိုကန့်တတ်တာကန့်တတ်ချုပ်ချယ်ပြီးတဲ့အခါကျတော့သမရနဲ့ပြောင်စုဝင်ကြီးတွေကိုလည်းသွတ်တော်ကိုယ်စားလှယ်တွေဖြည့်ရမယ်ဆိုပြီးတော့အဲ့လိုတတ်မှတ်လိုက်တဲ့ဟာမျိုးတွေပေါ့အဲ့တော့ဘယ်လိုဖြစ်နေတုန်းဆိုတော့ကျွန်တော်ဒီဦးရချုံငုံသုံးတက်ကြည့်လိုက်လို့ရှင်တော့ NLD လိုလားတဲ့အချက်တွေလည်းပြပြဝဝထည့်ပေးထားတာမဟုတ်ဘူးခတ်ပါပါပေါ့နော်ခတ်စင်စင်ပေါ့ဒီတိုင်းရနိုင်ငံရေးပါတီတွေလိုလားတဲ့ဖက်ဒရယ်စနစ်ပြည်တွင်ရေးဆိုတဲ့ဥစ္စာကလည်းခတ်ဝါဝါပေါ့နော်ဒီသူတို့ကပြည်အောင်စုကပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီဆိုပြီးတော့အဲ့လိုတွေလှုပ်လိုက်တဲ့အခါကျတော့ဖက်ဒရယ်စနစ်ပေါက်ဖန်းတဲ့ဗိုလ်ချုပ်တိုင်မှုဆက်ရှိနေတယ်ဆိုတဲ့ပုံစံပေါက်တယ်အဲ့တော့တပံသမရာရဲ့လုတ်ပိုင်ခွင့်တွေကိုရှော့ချတဲ့ကိစ္စတွေမှာကြတော့လေနိုင်ငံရေးစနစ်တွေကိုကောင်းကောင်းနားမလည်တဲ့အခါကျတော့သူတို့ပြင်လိုက်တဲ့ပုံစံကပါလီမန်စနစ်ကိုသွားမဲ့ပုံစံမျိုးဖြစ်သွားပြီးတော့ မူလရေးဆွဲထားတဲ့သမဏစနစ်ကဖျက်လိုက်တယ်လို့ဖြစ်သွားတော့ဒီဟာကတော်တော်ကိုအချိုးမကျဖြစ်တော့ပေါ့တကယ်လို့အားလုံးဒီဟာတွေအောင်မြင်တယ်ဆိုရင်တောင်မှကျွန်တော်ဖွဲ့စည်းပုံကြီးကဒီအချိုးမကျဖြစ်ပြီးတဲ့အခါကျတော့နောက်ပို့ပြီးတော့ဒီတစ်ချက်ပါလိထလိုက်ပြန်ရမ်းလို့ဖြစ်သွားတယ
်ဟုတ်ကဲ့
အဲ့လိုဖြစ်တဲ့အခါကျတော့အခုကအဓိကအားဖြင့်သူတို့ကနိုင်ငံရေးအင်အားစုတွေတိုင်ပင်ဆွေးနွေးပြီးမှဟုတ်တဲ့အတွက်ကြောင့်မလို့လေတက်မတော်ရဲ့ထောက်ခံမှုကမရဘူးမရတဲ့အတွက်ကြောင့်မလို့ဒီဟာကအောင်မြင်ဖို့အလားအလာမရှိဘူးပေါ့နော်
ကျွန်တော်
အခုတင်းတင်းလာအင်္ဂါနေ့လောက်ဆိုရင်ကျွန်တော်တို့ဒါမဲခွဲတော့မယ်ကျွန်တော်ထင်ပါတယ်အခုဆွေးနွေးနေတဲ့ဟာတွေအောင်မြင်ဖို့အလားအလာအလွန်များပါတယ
်ဟုတ်ကဲ့ကျွန်တော်တိုင်မှာဦးရထုံးဝယ်တစ်ချက်မေးချင်ပါတယ်တိုင်းသာခုနဦးရထွန်းပြောတဲ့အထက်မှာလည်းသွန်းစားပါပါတယ်တိုင်းသာပါတီတွေရဲ့လူလားချက်ပြင်ဆင်မှုလူလားချက်တော့ NLD ဘက်ကလူလားချက် NLD ကလူလားချက်မှာ436တို့95ဆ65အခုစလို့အဲ့တော့တိုင်းသားတွေရဲ့လူလားချက်မှာတကယ်တမ်းပြင်ဆင်နိုင်ဖို့ကဘယ်ဥပဒေမဆိုပြင်ဆင်နိုင်ဖို့က436ကပို့ပြီးတော့အဓိကကြမနေဘူးလား436ကြီးမှကြမလာရင်တခြားတွေပြင်နိုင်ဖို့နီလန်ရှိနိုင်ပါတော့မလား
အဲ့ကျွန်တော်ကတော့အခုကဒါနိုင်ငံရေးအရကျွန်တော်တို့ဒီသဘောတူညီချက်ပေါ့နိုင်ငံရေးအရသဘောတူညီချက်ဆိုတာခေါင်းဆောင်တွေဖြစ်တဲ့ဥပမာအစိုးရအဖွဲ့ခေါင်းဆောင်တမရဒီတော့တိုက်ခိုင်ခေါင်းဆောင်ဒီရောဆန်းစုကြည်ဂျိုင်းသားခေါင်းဆောင်စတဲ့6ပွင့်ဆိုင်လိုမျိုးပေါ့အဲ့လိုအဖွဲ့အစည်းမျိုးကကြီးကြီးလေးလေးနိုင်ငံရေးအဲ့တော့အခုဟိုတော့ကလည်းတမရကအဲ့တိတ်ပြီးတော့စိတ်ပါလက်ပါမရှိမတွေ့ကျင်တဲ့အခါကြတော့အဲဒီနဲ့ကျွန်တော်တို့ဖြစ်လာနိုင်လို့ဆိုတော့ကျွန်တော်တို့အခုလက်နက်ကင်အဖွဲ့တွေနဲ့မြင်းငန်းရေးထွေးနေတဲ့အခါမှာအဲ့ဒီအဖွဲ့ကြီးတွေကအခုဒီအပြစ်ခရက်ဆဲပြီးလို့ရှိရင်နိုင်ငံရေးထွေးနေပွဲကိုသွားမယ်အဲ့နိုင်ငံရေးထွေးနေပွဲကိုသွားတဲ့အချိန်မှာသူတို့ကဒီဖက်ဒရယ်စနစ်ပြည်ရင်ရေးအတွက်ဘယ်လိုကိစ္စတွေကိုတော့ရှော့ပေးပါဘယ်လိုကိစ္စတွေတော့ပြည်နယ်နဲ့တိုင်းဒေသကြီးတွေပေါ့နော်ပြည်နယ်တိုင်းဒေသကြီးတွေလောက်တန်းကျွန်းချပေးပါအဲနောက်ပြီးတော့ဒီတက်ဆိုင်ရာလွှတ်တော်တွေကနေပြီးတော့သူတို့ရဲ့ဝင်ကြီးချုပ်ကိုရွေးချယ်ခွင့်ပေးပါသာသဖြင့်အဲ့လိုတောင်းဆိုမှုတွေလုပ်မယ်ဆိုလို့ရှိရင်တစ်ဖက်ကလည်းအစိုးရကဒီဖက်ဒရယ်စနစ်ကိုကောင်းကောင်းနားလည်ပြီးတော့အဲ့ဒီလိုလုပ်ပေးမှသာလျှင်ကျွန်တော်တို့ပြည်တွင်းနိုင်ငံရေးကလည်းဒီရေရှည်ခံမယ်အဲဒေါက်ထာဝရအမခံချက်ရှိမယ်ဆိုတော့သဘောပေါက်လာလို့ရှိရင်တော့အဲ့ဒီနည်းနဲ့ကျွန်တော်တို့သွတ်တော်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးကိုအဲ့ဒီနိုင်ငံရေးနိုင်ငံရေးဆွေးနွေးပွဲကရတဲ့ရလတ်တွေကိုကျွန်တော်တို့သွတ်တော်မှာလာပြင်ဖို့လုပ်တဲ့အခါကျတော့မှပြန်ပြီးပြုပေးဒီနည်းနဲ့တော့ပြင်နိုင်လိမ့်မယ်လို့ကျွန်တော်ကယူဆပါတယ
်ဟုတ်ကဲ့ခင်ဗျဦးရထွန်းလေးလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျကျွန်တော်ဥက္ကုဏီလှည့်ပေးကြပါလေဥက္ကုဏီကြားပါလားခင်ဗျကြား
ပါလေခင်ဗျ
ဟုတ်ကဲ့ဥက္ကုဏီကိုကျွန်တော်ပထမဆုံးရေးမေးချင်တာကအခုလွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဖို့အတွက်စူးစမ်းနေတာ436တို့ဘာလို့ရတကယ်လဲဆိုအရင်နေသွားပါပြီအဲ့တော့လွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်နိုင်ဖို့အနေထားတကယ်တမ်းအတိုက်ခံဒီပိုစီအင်အားစုတွေလူလားနေတဲ့ဟာတွေမရတဲ့အခါကျတော့ဒီလွတ်တော်ထဲမှာပြင်ဆင်နိုင်ဖို့အခွင့်အလမ်းလုံးဝမရှိတော့ဘူးလားမျှော်လင့်ချက်ရှိသေးလားလွတ်တော်ရဲ့အခြေအနေကိုရေပြောပေးရပါခင်ဗျ
ပထမဦးဆုံးကျွန်တော်တို့ဒီလွတ်တော်လမ်းကြောင်းကနေဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကိစ္စကတော့လက်ရှိလွတ်တော်မှာမဖြစ်နိုင်တော့ဘူးလို့ပဲကျွန်တော်ခတ်တူတူပြောရလိမ့်မယ်။ဒါကြောင့်လို့ဆိုတော့လက်ရှိလွတ်တော်မှာပြင်ဖို့ဆိုလို့ရှိရင်ဒီတပ်မတော်ကယူထားတဲ့ veto အာဏာပေါ့ဗျာ86ရာနှုန်းသဘောတူမှပြင်လို့ရတယ်ဆိုတဲ့ကိစ္စကျွန်တော်တို့ဘက်က86ရာနှုန်းမရှိတဲ့ကိစ္စဒီအချက်တစ်ချက်ထဲနဲ့ပဲကျွန်တော်တို့ကတမတော်သဘောမတူရင်ပြင်လို့မရတဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ဒီလွတ်တော်အတွင်းတော့ပြင်လို့မရတော့ဘူးလို့ကျွန်တော်တူတူပဲဖြေပြရစေခင်ဗျ။
ဟုတ်ကဲ့အဲ့ဒါဆိုရင်လွတ်တော်အပြင်တခြားနီလန်းနေနဲ့ခုနကတော့ဦးရထုံးကတော့ပြောသွားပါလေ။ तू ကတော့တိုင်းသားတွေရဲ့နိုင်ငံရေးစနစ်ဘွဲဆိုတော့အခုဦးကိုနီရဲ့စဉ်းစားချက်တခြားနီလန်းတွေရောရှိပါသေးလား
။အဲရှိပါတယ်ခင်ဗျ။ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့အခါမှာကျွန်တော်တို့ဒီအခြေခံသဘောတရားနှစ်ခုရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့အင်္ဂလိပ်လိုတော့ formal way ပေါ့ဗျာသတ်မှတ်ထားတဲ့နီလန်အတိုင်းပြင်ဆင်တဲ့နီလန်လို့ကျွန်တော်တို့သုံးပါတယ်အဲ့တော့သတ်မှတ်ထားတဲ့နီလန်အတိုင်းဆိုတော့အခု436လို့ပေါ့ဗျာလူ20ရာခိုင်နှုန်းကအစိုးတင်ရမယ်ပြင်ဆင်ချက်တင်ရမယ်အဲ့ဒါကိုဆွေးနွေးပြီး86ရာနှုန်းကသဘောတူရမယ်ပြီးရင်ပြည်လုံးချုပ်ဆန္ဒခံယူပွဲလုပ်ရမယ်ဒါသတ်မှတ်ထားတဲ့နီလန်ပေါ့ဗျာအဲ့ဒီနီလန်အတိုင်းပြင်တာကိုကျွန်တော်တို့က formal way သတ်မှတ်ထားတဲ့နီလန်အတိုင်းပြင်တယ်လို့ခေါ်ပါတယ်တကယ်လို့တခါတလေအကျအသေးတွေဖြစ်လာပြီးသတ်မှတ်ထားတဲ့နီလန်အတိုင်းပြင်လို့မရရင်ဒါတရားဥပဒေနဲ့ဆိုင်တဲ့နောက်ထပ်နီလန်တစ်ခုရှိပါသေးတယ် informal way လို့ကျွန်တော်တို့အင်္ဂလိပ်လိုခေါ်ပါတယ်မြန်မာလိုဘာသာပြန်ရင်တော့သတ်မှတ်ထားတဲ့နီလန်အတိုင်းမဟုတ်ပဲအခြားနီလန်အဖြစ်ပြင်ဆင်ခြင်းလို့ကျွန်တော်တို့ကဒီလိုအတိတ်ပဲထွက်ပါတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးဆိုတော့ကျွန်တော်တို့ဦးရထွန်းပြောသွားတဲ့အထက်မှာတစ်ခုကျွန်တော်တို့ကြားလိုက်ရပါတယ်အဲ့ဒါတော့ဘာလို့ဆိုတော့ဒီလက်နက်ကိုင်အဖွဲ့တွေနဲ့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့အခါမှာ ဒီအဖြေတစ်ခုထွက်လာလိမ့်မယ်အဲဒီထွက်လာတဲ့အဖြေပေါ်မှာမူတည်ပြီးတော့လွတ်တော်ကစဉ်းစားမယ်ဆိုတဲ့ဟာမျိုးပေါ့လေအဲ့တော့ဒီနေရာမှာတော့နည်းနည်းလေးဝေဖန်စရာကဒီလက်နက်ကင်အဖွဲ့နဲ့ဆွေးနွေးတာတစ်ခုတည်းဟာအဖြေလားလက်နက်မကင်နဲ့ကြံတဲ့ပြည်သူလူထုအများစုရဲ့စန္ဒကကောအရေးမပါဘူးလားအဲ့ဒီတစ်ချက်စဉ်းစားစရာရှိပါတယ်အဲ့တော့ကျွန်တော်မြင်တဲ့နီလန်းကျွန်တော်တို့တွေးတဲ့နီလန်းကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလက်ရှိအနေအထားမှာလက်ရှိသတ်မှတ်ထားတဲ့နီလန်းအတိုင်းပြင်လို့မရဘူးဆိုရင်ကျွန်တော်တို့ကအခြေအနေအသစ်တရက်ကိုဖန်တီးယူပြီးတော့သတ်မှတ်ထားတဲ့နီလန်းမဟုတ်တဲ့နီလန်းပြင်ပကတခြားနီလန်းအနေနဲ့ပြင်ဖို့ကြိုးစားဖို့လိုပါတယ်ဥပမာကျွန်တော်တို့ခတ်တူရိုလေးရှင်းရှင်းလေးပြောရရင်လာမယ့်ရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့အင်အားစုတွေကရွေးကောက်ပွဲမှာ50ရာခိုင်နှုန်းကျော်လွတ်တော်ရဲ့50ရာခိုင်နှုန်းကျော်နေရာကိုရအောင်ကြိုးစားဖို့လိုပါတယ်အလားအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရနိုင်အောင်ကြိုးစားတကယ်လို့တိတ်ဒီ85ရာနှုန်းအကန့်အသတ်ရှိနေတဲ့အတွက်အဲထက်ဝက်ကျော်ရဖို့အခက်အခဲရှိတယ်ဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားမဟာမိတ်တွေနဲ့ပူးပေါင်းပြီးတော့လာမယ့်2015ရွေးကောက်ပွဲမှာလွတ်တော်ကိုအသာစီးရနိုင်အောင်ကျွန်တော်တို့ကြိုးစားဖို့ပထမအဆင့်လိုပါတယ်အဲ့ဒါလို့လွတ်တော်ကိုအသာစီးရပြီဆိုရင်2015ရွေးကောက်ပွဲအလွန်မှာပေါ်ပေါက်လာတဲ့လွတ်တော်မှာကျွန်တော်တို့ဒီလွှတ်တော်ကိုပဲတုံးပြီးတော့မှကျွန်တော်တို့ informal way လို့ခေါ်တဲ့ပုံမှန်မဟုတ်တဲ့နိလန်းနေနဲ့ကျွန်တော်တို့ဖွဲ့စည်းပုံချင်အုပ်ကြီးကိုပြင်ဆင်မှုစူးစမ်းနိုင်တဲ့အခွင့်အလမ်းတွေရှိပါတယ်။ဥပမာအားဖြင့်ကျွန်တော်တို့ကတော်တော်အစ်စ်ပေါ်လာရဲ့ဒီမိုကရေစီအင်အားစုကလည်းအသာစီးအနေထားရှိတယ်ဆိုရင်ကျွန်တော်တို့အင်မတန်လွယ်တဲ့လုပ်ရတစ်ခုရှိပါတယ်။ဖွဲ့စည်းပုံကိုပြင်ဖို့လုံးဝမစူးစမ်းပါနဲ့။ဖွဲ့စည်းပုံကိုပြင်ဖို့စူးစမ်းရင်တတ်မှတ်နိလန်းနဲ့ဝင်သွားပါလိမ့်မယ်။အဲ့တော့ဖွဲ့စည်းပုံကိုပြင်ဖို့မစူးစမ်းဘဲနဲ့အရေးကြီးအဆိုတင်တဲ့နည်းနဲ့ကျွန်တော်တို့ကပွားပါမယ်။အဲ့တော့အရေးကြီးအဆိုကဘာတုံးဆိုတော့ဒီ2008ဖွဲ့စည်းပုံမှာစဆွဲကြတဲ့ကဒီလူလူရဲ့ဆန္ဒကိုအခြေခံဆွဲတာမဟုတ်ဘူးစစ်တပ်ကဆွဲထားတယ်စစ်အာဏာရှင်တွေကဆွဲထားတယ်စစ်အုပ်ချုပ်ရေးအောက်မှာဆွဲထားတယ်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းအနေနဲ့လည်းမကိုက်ညီဘူးပြည်သူလူထုရဲ့အခွင့်အရေးကိုလည်းအမှတ်ခံချက်မပေးဘူးအဲ့တော့ဒီအကြောင်းတွေကြောင့်ဒီဖွဲ့စည်းပုံနဲ့ဒီမိုကရေစီနိုင်ငံတည်ဆောက်လို့မရဘူးဒါကြောင့်မို့လို့ကျွန်တော်တို့ကအနာဂတ်ဒီမိုကရေစီနိုင်ငံကိုပြည်ပြည်ပြင်းပြင်းတည်ဆောက်နိုင်အောင်ဖွဲ့စည်းပုံအခြေခံဥပဒေအစ်စ်တရရေးဆွဲပြီးတော့အစားထိုးပြထားမှုလိုအပ်တယ်ဆိုတဲ့အဆိုမျိုးတင်ရင်အဲ့ဒီလိုအဆိုကိုကျွန်တော်တို့ကထက်ဝက်ကျော်မဲနဲ့ဆုတ်ဖြတ်လို့ရပြီ။တကယ်လို့လွတ်တော်အများစုကဒီမိုကရေစီလိုလားတဲ့လူတွေကအတမ်းမှန်နဲ့2008ဖွဲ့စည်းပုံနေရာမှာဖွဲ့စည်းပုံအခြေအဥ်တွေအစ်စ်တစ်ခုအစားထိုးရေးဆွဲပြီးတော့မှအဲ့ဒီကိုဆက်ပြီးစီမံအုပ်ချုပ်သွားဖို့လိုအပ်တယ်။အဲ့ဒါမှန်တယ်လို့ဆုံးဖြတ်လိုက်ရင်ဒါပြည်သူလူထုရဲ့ဆုံးဖြတ်ချက်ဖြစ်သွားပြီ။ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့အကောင်အထည်ဖော်မယ်ဆိုရင်ကျွန်တော်တို့နီလာနေအများကြီးပေါ်လာမယ်ဥပမာအားဖြင့်ကျွန်တော်တို့ဖွဲ့စည်းပုံအခြေအဥ်တွေအသစ်ရေးဆွဲဖို့ကော်မတီဖွဲ့မယ်အကြံရေးမယ်ပြည်သူ့ကိုချပြမယ်ပြည်သူ့ဆန္ဒယူမယ်ပြီးတော့အချောရေးမယ်ပြည်သူ့ကျဆန္ဒခံယူဝဲလုပ်မယ်ပြည်သူလူထုကဖွဲ့စည်းပုံအခြေအဥ်တွေအသစ်ကိုအတည်ပြုပြီဆိုရင်အဲ့ဒီဖွဲ့စည်းပုံအခြေအဥ်တွေအသစ်နဲ့အညီရွေးကောက်ပွဲအသစ်လုပ်နိုင်မှုအတွက်လက်ရှိလွတ်တော်ကိုဖျက်သိမ်းမယ
်လက်ရှိဖွဲ့စည်းပုံမှာရောအဲ့လုံလုံနည်းကိုလုတ်ခွင့်လုတ်ခွင့်ပေးထားပါရဲ့လားခင်ဗျလုတ်ကင်ခွင့်လက်ရှိဖွဲ့စည်းပုံရအောင်လုတ်ခွင့်ရှိပါလားခင်ဗျဖွဲ့စည်းပုံအဟောင်းတစ်ခုဖြတ်ပေါ်
အဲ့ဒါကိုတန်းညုံနည်းနည်းလေးအဲ့ဒီမှာကျွန်တော်လည်းယူလွှဲနေတယ်ကျွန်တော်လက်ရှိဖွဲ့စည်းပုံအကြောင်းမပြောဘူးပြအဲ့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုအခြားဥပဒေအခြားဖွဲ့စည်းပုံအခြေခံဥပဒေတစ်ခုနဲ့အစားထိုးဖို့အကြောင်းပြောနေတာဒီဖွဲ့စည်းပုံထဲမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဒီလိုပြင်ရမယ်လို့၄၃၆ကကြီးနဲ့ခခွေးမှာပြဋ္ဌာန်းထားတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေမှာနောက်တစ်ခုကိုပြည်သူလူထုကဘယ်တော့မှဆွဲခွင့်မရှိဘူးဒီဖွဲ့စည်းပုံနဲ့ရာသက်ပန်နိုင်ပြီးအုပ်ချုပ်ရမယ်လို့လုံးဝမပါဘူးခင်ဗျဒီအချက်ကိုကျွန်တော်တို့ကရှင်းရှင်းလင်းလင်းမြင်ဖို့လိုပါတယ်နောက်တစ်ခုကျွန်တော်တို့ပြောစရာရှိတာကဖွဲ့စည်းပုံအခြေခံဥပဒေဆိုတာနိုင်ငံတကာနိုင်ငံမှာအမြင့်ဆုံးဥပဒေမှန်တော်လည်းပဲသူ့ရဲ့မျက်နှာသူရှိပါတယ်အဲ့ဒါပြည်သူပါပဲပြည်သူလူထုလက်မခံရင်အဲ့ဒီဖွဲ့စည်းပုံဟာဒီလိုမရပါဘူးပြည်သူလူထုမကြိုက်တဲ့နဲ့တက်ဘူးဆိုရင်ကြိုက်နဲ့တက်တဲ့ဥပဒေနဲ့အချိန်မြေအစားထိုးလို့ရပါတယ်ကျွန်တော်တို့တိုင်းပြည်မှာဖွဲ့စည်းပုံတစ်ခုတည်းနဲ့အုပ်ချုပ်မယ်ဆိုရင်1948ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်သွားဖို့ပဲရှိတယ်အခုဒီ50ဖွဲ့စည်းပုံအခြေအဥ်တွေကိုစစ်အာဏာရှင်တယောက်ကမကြိုက်လို့1984ဆိုရှယ်လစ်ဥတွေနဲ့အစားထိုးခဲ့ပြီ။ဒါကအဲ့ဒီဥပဒေကိုလည်းဖျက်ပြီးတော့မှလက်ရှိနောက်လက်ရှိစစ်အာဏာရှင်တွေက2008ဖွဲ့စည်းပုံအခြေအဥ်တွေကိုအဖွဲ့တစ်ဖွဲ့တည်းရဲ့ဆန္ဒနဲ့တော့ရေးလို့ရခဲ့ပါတယ်။အဲ့တော့ပြည်သူတရားလုံးကဆန္ဒရှိတယ်ဆိုရင်ဘာဖြစ်လို့လုပ်လို့မရမှာတော့။ဟုတ
်ကဲ့။လွတ်
တော်ဆိုတာပြည်သူကရွေးကောက်တင်မြောက်တာ
။ဟုတ်ကဲ့
။ပြည်သူရွေးကောက်တဲ့တင်မြောက်တဲ့လွတ်တော်ဟာပြည်သူဆန္ဒကိုကိုးစားပြုတယ်။လွတ်တော်ကဒီလိုဆုံးဖြတ်ချက်ချရင်လွတ်တော်ဒီဒီလိုဆုံးဖြတ်ချက်ချလို့မရဘူးပြောတာဟာပြည်သူဒီလိုလုပ်လို့မရဘူးလို့ပြောတာနဲ့အတူတူပဲ။
ဟုတ်ကဲ
့အဲ့ဒါကြောင့်ဒါမှားရွက်ပါတယ်အဲ့ဒီလိုမဟုတ်ပါဘူး
ဟုတ်ကဲ့ဥက္ကဋ္ဌဒီဟုတ်ကဲ့ကျွန်တော်ဒီချက်ကတော်လေ
းအခြေတင်မလဲဆိုတော့နိုင်ငံတော်အာဏာကိုပြည်သူပိုင်နေဆိုတော့ concept သဘောတရားအပေါ်မှာအခြေတင်ထားတာပါ
ဟုတ်ကဲ့
ရပါတယ်ကိုသားည
ိုဟုတ်ကဲ့ဥက္ကဋ္ဌလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော်ရရှင်ချုပ်လည်းရှိပါတယ်ဒါပေမဲ့တော်ရရှင်နေမဆွေးနွေးခင်မှာခုနဥက္ကဋ္ဌဆွေးနွေးတော့တဲ့ချက်ကတော်လေးစဉ်းစားစရာရှိပါတယ်ဥယျထွန်းဒီပေါ်မှာတို့လေးဘာများဥယျထွန်းအမြင်ရှိပါလဲ
အဲကျွန်တော်ကတော့ခုနဟိုကိုပြောတဲ့ဟိုအဲဒီလမ်းအဖွဲ့စည်းပုံအခြေခံဥပဒေမှာလဲပါမထားတဲ့အခါကျတော့ကျွန်တော်တို့သွတ်တော်ကဒီမိုကရေစီအင်အားစုတွေကအများစုအင်အား
ပါရှိလို့မလို့လောက်တယ်ဆိုရင်တောင်မှာတမတော်ကလက်ခံလာပေါ့เนาะတမတော်ကသူကဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းကာဝယ်စောင့်ရှောက်ဖို့တာဝန်ရှိတယ်လို့ဆိုတယ်သူကအဲ့ဒီဟာကိုလက်ခံတယ်ဆိုရင်တော့ကျွန်တော်တို့ဆိုကြပါစို့ဗျာအဲ့ဒီအချိန်မှာအဓိကနိုင်ငံရေးကောင်းဆောင်တွေကတမတော်ကိုလက်ခံလာအောင်ဆွေးနွေးနိုင်တယ်ဆိုရင်တော့ဒါဖြစ်နိုင်တာပေါ့လေသူတို့လက်မခံဘူးဆိုလို့ရှင်တော
โอเคโอเคจนเราจะทักไปแล้วสนิทผู้ชื่อว่าเลยตัวเราเช่นสนิทหรือตัวเราเช่นในโทรศัพท์นั้นมาดีตัวพี่ทาร์ตัวเราเลยจะเล่าข่าวเบาๆไหมจนเราอีกทีต้องกูเนื้อเรื่องจ้าวอะไรขึ้นมาตัวเราเลยสนิทไปว่าละ
โอเคจ้าวอะไรขึ้นมา
โอเคสนิทอยากว่าจ้าวอะไรสุดรอบยาโอ้กูน่ากูอุกุนีเบียวอะไรอินฟอร์มเมอร์วีบอ่ะเนาะทวีเมจันโอรสติดตัวมาจ้าวอ่ะเนาะที่เช้า นี่เจ้าก็จันโอรู้ว่าป่วยในเรื่องเดียวดีนี่จะที่อาณาชีเดียวอาณาเมริดูว่าอารมณ์ล้วนนี่แหละเนาะอารมณ์ว่าตั้งยี่เจ็ดเนาะอะไรกันเลยเจ็ดโอ้เสียดายเลยเจ็ดเสียวันเลยเจ็ดจันโอรู้ในงานจะมาอย่างนี้ลุยเลยเจ็ดอะไรบ้าล้วนนี่อะไรสุดโอ้จันโอรู้ยังยังนี่ล็อกกันมาโรดีไซน์อยู่คอเลยแบบไอ้ดีไซน์อะไรบ้าเลยสุดโอ้ดีไซน์อะไรล้วนนี่เลยด้วยดีไซน์นอกมาก็คงเทพอะไรอะก็คงล้วน อากงนุ่งรวยนี่เลยสุดเลยเดี๋ยวพัฒนาเรียบบ่อนี่อะไรจันโอตัวชาวบีบีอันจะว่าบ้ามาสุราฮะเป็นยังสนิทกันล่ะเนาะโมนาคีโอเคบ่จังว่าสันเลทมาโมนาคีอุปโชคเลยแต่มาสนิทเบียวเลยคือบีลูลูลูโอเชกันเนี่ยสนิทเบียวเนี่ยทวีเมื่อบ้ามาลูมิโอเย่เป็นแต่งเสกะนี่บ้องท้องเนี่ยจีจีนี่เด็ดด้วยจันโอรู้ว่าเชียงเบียวเองก็มาได้สนิทมิวส์ส่วนยังบัดดี้โอเคเลยบ้ามาพัฒนาไม่ชิวจันโอรู้ว่าลุลัยยาบีเดียขามา
อังกฤษก็มีวิโรธพิลาเกียร์เรด้วยปาลีมันเส้นก็ตรงเนี่ยด้วยอุสุไตกวยดีดีนี่จะที่มาปีกูเนาะดีนี่ได้อุสุไตกวยมาปีเด้ด้วยลูเรียมาดูข้าวยาวไปจังเลยแล้วจันโอปยอดีนากาบาลเลยส์จันโอรู้ยังดีไซน์งานรวยเกเรด้วยจ้าวพิลาโอเคป่ะแล้วฮูรูยังทุกปีอุสุลูกว่าเลยเนาะจันโอรู้ปาลีมันคุ้มส่วนลุยเชียนปาลีมันเนี่ย ดัมบลาสเนี่ยโยบีวิลล์เดียขามาฟรีเซนี่พิลาเลยกงฟลีดีพิลาดีเพื่อนน่าจะมองปะอะไรกันนี่อุตังดีมันเชื่อปุ๊บลุ่มโซโล่ตะคุรอชีดาบอกว่าจะนอบย้อนยังนากาลุลัยสุราลุลักกูยากเกล้ามพ่อกูบอกจะวางแผนลุตั้งอยู่ลุยากเกล้ามันเนี่ยตัวต่อตะคิงสู้กูเชื่อรู้จะไปลุ่มเนี่ยตั้งดีวูดีเนี่ยได้ดีดูข้าวยาวลุยเนาะ
ขมิ้นเอาเรื่องอะไรไม่รู้จะเอาประมาณเดียวนี่เนี่ยชิ้นๆนี่ไม่เบี้ยวโอเคอุนิเจสุวะขมิ้นฉันว่านอกจากตัวชิ้นเดียวก็พิจารณาเลยกูตั้งทุกจ้าวอะไรขมิ้นอุตั้งทุกตัวตัวลิสต์นี่บีบ้าเฮ้ยเจ้าตัวกูเบี้ยวเลยมาเลยเบี้ยกูเจ้าตัวชิ้นเว็บมาเดียวนี่เนี่ยตัวเซฟไซต์ลับกล่าวว่าสวัสดีอุริยาชิ้นนี่เลยอาทิตย์นี้ชิ้นนี่รอดีลูกนะเบี้ยนี่เดี๋ยวมาบอกพี่เนาะเพราะว่าเจ้าหน้าอาชีพเรื่องนี้สวย Okay,
udang tu jezu apa? Udang tu ada lulu syamu sulu bunyi apa? Kalau kodi lemu jawab lah, kodi lemu tu tu lulus ni bila?
Okay, jawab kan? Jangan ni ada di jangan tang su ni, tang su cina udah di cina bu, jangan ni kan tang su ni, dan mana lagi suya ni ada, tang su cina udah macam cina cina bu, aku lagi suya si dah ada,背景他已经缺乏了，而且在这种里面了。你超市吃完我的那东西，对一些我然后皮卡路拉吧的行啊，皮卡这样子，他说你那地方偏点你的，那地是啊，旁边有偏你的，偏你的偏吧的行啊。
OK 吧，行啊，给我递来木。都给接住吧，这老师要话为，这老可能孙女不会给别人塞钱嘛嘞，如果你加吧，那行啊，如果你可能孙女多少人加嘛偏吧嘞，有些穿孙女那个，大家来看那一把木拉嘞，可能过年五零啊嘞，孙女多少人洗吧嘞，如果你低保嘛，把人家冻边了吧嘞。
Okay, jenama adik mas suni zaman nak kuba, nampak dekaro uye tronjore. Tama roga dapat tulusi enoda ha simbi nai nai sura cedagaro suni zaman si bawa. Dekelo tama roga dapat mudiyen kekeme sura ceda suni zaman si bawa. Ero dini ama jenaro tama roga time bigo ucokera ngazen nengane si bi. Si tama asama chanda zumbo agane, kalau apa ma amuezum time bigo lepse doabi. Ero tama roga time bigo di ucoye kana ma madan time bigo sura ceda jenaro kai mareta dekanya ya bi. Ero dilo ane kami juga dah merasa bahawa tu malu luya mesuhe cikang dapat dia aku jenaruh sokai tahu mungkin aku. Dah merasa time biaya ucu ye ane pebiya mesuhe kagui itu awang ubeh juga mesuhe ha. Tapi jenaruh swing ini naik pihsha mesuhe.
ဆိုတာမှန်တယ်သို့တော့အာနာပြန်သိမ့်နိုင်တယ်ဆိုတဲ့အချက်တော့ကျွန်တော်တို့ကလက်မခံပါဘူးဘာကြောင့်လို့ဆိုတော့အခုလဲအာနာသိမ့်ထားတာပဲအဲ့တော့ထောင်9600ခုနှစ်ကလည်းနည်းနည်းအာနာသိမ့်နေအခုဖွဲ့စည်းပုံချင်အုပ်တွေနဲ့အာနာသိမ့်နေဒါပါပဲအဲ့တော့အဲ့ဒီဖွဲ့စည်းပုံချင်အုပ်တွေနဲ့အာနာသိမ့်ထားတာကိုကျွန်တော်တို့ကပြည်သူလက်ထဲကိုနိုင်ငံတော်အာနာပြန်လဲရောက်ဖို့အတွက်ဒါကြိုးစားအထုတ
စ်တပ်ကအနာသိမ်းမှုအကြောင်းပေါ်တယ်။ဒါဒီပုံမှန်လေးကျွန်တော်အခြေအနေပြောစရာမရှိပါဘူး။ဒီဇိုင်းပါရင်ဒီဇိုင်းပြင်ရမှာပေါ့ဗျာ။အဲ့တော့လက်ရှိဖွဲ့စည်းပုံအခြေအဥ်တွေဟာဒီဇိုင်းမမှန်ဘူး။ဒီဇိုင်းမှန်နေမမှန်ဘူးကိုသုံးသပ်တဲ့ပြည်ထောင်ကတစ်ချောင်းပဲရှိပါတယ်။အဲ့ဒါကပြည်သူလူထုရဲ့ဆန္ဒပါပဲ။ပြည်သူလူထုကလိုလားတယ်ဆိုရင်ပြည်သူလူထုကနှစ်သက်တယ်ဆိုရင်ဒါကျွန်တော်တို့တိုင်းပြည်အတွက်စီလျော်တဲ့အကင်ကြီးတဲ့ဥရေလို့ဆိုရမှာပဲ။အဲ့တော့အခုကျွန်တော်တို့2008ဖွဲ့စည်းပုံအခြေအဥ်တွေဟာစရေးကလေးကပြည်သူဆန္ဒမပါဘူး။တမရောကရေးခဲ့တယ်ပြီးတော့နိုင်ငံတော်အာဏာပြည်သူကိုမအပ်ဘဲကိုယ့်ကိုယ်ကိုတက်ကိုပြတ်ထားတယ်အဲ့တော့ဒီအခြေအနေကိုကျွန်တော်တို့ကရအောင်ယုံရမှာပဲအဲ့တော့ရအောင်ယုံမှုကျွန်တော်တို့ကတော့နီလန်းတွေကိုဥပဒေပညာရှင်အနေနဲ့ရှာကြံပြီးစဉ်းစားပေးတာပဲဒီနီလန်းတွေဟာကျွန်တော်တို့တုံးလို့ရတဲ့နီလန်းတွေအဆင်ပြေခြင်းလည်းပြင်မယ်အခက်အခဲကြုံရင်လည်းကြုံရမယ်နီလန်းကအမျိုးမျိုးရှိပါတယ်ဒါကျွန်တော်ကတလန်းမဲတာလွတ်တော်ကိုပဲပြောသေးတယ်ဟာလာနောက်တစ်မျိုးစုပို့ပြီးတော့လွဲပါတယ်ဒါကျွန်တော်တို့ရှိမှာခုလွတ်တော်14ခုရှိတယ်ကိုသားညီကြီးเนาะဒါကျွန်တော်တို့ဒီနယ်တိုင်းလွတ်တော်တွေအဲ့ဒီဒီနယ်တိုင်းလွတ်တော်တွေမှာလည်းဒီလိုအစိုးရတော့ဒီလိုအစိုးတင်ပြီးတော့မှဆုတ်ဖြတ်ချက်တွေချမယ်ကျွန်တော်တို့မလိုချင်ဘူးအစ်စ်လိုချင်တယ်ဆိုရင်ဒါပြည်သူအတံပဲအဲ့တော့ပြည်သူတရားလုံးကဖွဲ့စည်းပုံချင်ဥပဒေတရားကိုအစ်စ်လိုလားပါတယ်ဆိုတာကိုတပ်မတော်ကလက်မခံနိုင်ဘူးလို့ပြောရင်တပ်မတော်ဟာပြည်သူကိုဆန့်ကျင်တဲ့တပ်မတော်ပြည်သူဆန္ဒကိုမလေးစားတဲ့တပ်မတော်ဖြစ်သွားမှာပေါ့တပ်မတော်ဟာဒီလိုမျိုးအဖြစ်ခံမလားဒီလိုသမိုင်းသူတို့ရေးမလားဒါလည်းပဲကျွန်တော်တို့စဉ်းစားစရာရှိပါတယ်ဒါဆွေးနွေးလို့ရတဲ့အချက်တွေပါပဲ
ကျွန်တော်တစ်ချက်ထဲနောက်တစ်ချက်ဥကိုနီကိုမေးချင်ပါတယ်ဥကိုနီရဲ့စဉ်းစားချက်ကလူလူဆန္ဒကိုအခြေခံစဉ်းစားတာကိုလူလူကိုယ်စားလှယ်ကိုအခြေခံစဉ်းစားတဲ့သဘောဖြစ်တဲ့အခါကျတော့တလောကဆိုရင်ပဲကျောင်းသားတွေထွက်လာပါတယ်အခြေခံဥပဒေပြင်ဆင်ရေးရင်းနှီးတဲ့ကိစ္စတွေသူတို့မကျေနပ်ဘူးဆန္ဒပြကြတယ်ဖန်နာစည်းတာတွေဖြစ်လာတယ်အဲ့တော့ဒီခုနလူလူဆန္ဒအခြေခံတဲ့စဉ်းစားချက်တွေဖြစ်လာမယ်ဆိုရင်ဒီလိုလှုပ်ရှားမှုတွေလည်းအနည်းနဲ့များတော့ပေါ်လာမှာပဲအဲ့တော့ထိတ်တိုက်ဖြစ်မှုတွေကဖြစ်လာစရာရှိပါလားအဲ့တော့ဆုံးရရှိပါဘ
ူးဖြစ်မယ်ဘယ်လိုအခါဖြစ်မလဲဆိုရင်ကျွန်တော်ပြောသလိုစီးနဲ့ကန်းနဲ့ဘောင်းအတွင်းကပြောင်းဖို့မကြိုးစားဘဲနဲ့ပိတ်ဆို့မယ်ဟန့်တမ်းမယ်ဆိုရင်တော့ထိတ်တိုက်ပြေဆုံးတာတွေဖြစ်လာနိုင်ပါတယ်နော်စူပူတာတွေပုံကြွတာတွေကျွန်တော်တို့တနိုင်ငံလုံးတပိတ်ပေါက်တာတွေအဲ့ဒီဘက်ကိုဥတီသွားပါလိမ့်မယ်ကျွန်တော်တို့ကဒါကိုမလိုလားဘူးဒီဟာ side effect တိတ်ပြီးများလို့ねဘေးသွက်ဆူချိုးအလွန်များတယ်ဒါကြောင့်မလို့ကျွန်တော်တို့ကစနစ်တကျပြောင်းကျင်တယ်အဲ့တော့ဒီမှာပြဿနာတစ်ခုတည်းပဲရှိပါတယ်စစ်တပ်ပါပဲဥယျထွန်းပြောတာကျွန်တော်တို့လက်ခံပါတယ်တော့စစ်တပ်ကသာအခြေအနေမှန်ကိုသိပြီးတော့တိုက်ပြီးမပြတ်အောင်တော့တီတီငိမ့်ငိမ့်နဲ့ဟဲ့လား model ဖြစ်သွားအောင်ကဘာပေါ်မှာစံပြဖြစ်သွားအောင်ဒီအပြောင်းလဲတစ်ခုကိုလုပ်မယ်ဆိုရင်တပ်မတော်ကလူလူစန္ဒနဲ့အညီလိုက်ပြီးတော့မှတစ်ဆင့်ပြီးတစ်ဆင့်ပြောင်းပေးသွားမယ်ဆိုရင်အထက်အထက်မရှိနိုင်ပါဘူးကိုသားညို့
ဟုတ်ကဲ့ခင်ဗျဥယျထွန်းကျွန်တော်ဆက်ပြီးတော့ခုနကဥကိုညွှန်းပြသွားတဲ့ပုံမှာပဲမေးချင်ပါတယ်စစ်တပ်ကဘလို့ရက်မလဲဆိုတဲ့ပုံမှာဒါအဖြေထွက်မှာပဲတဲ့စစ်တပ်ရဲ့ရက်တီချက်ကိုလူလူကိုလူလူကလူလူကိုပြအောင်မှာပဲဥယျထွန်းရဲ့အမြင်ကရော
မမာရဲတမတော်ကကျွန်တော်တို့ဒီနိုင်ငံရဲ့ခွင့်ပြုတိုးတက်ရေးအတွက်နောက်ဒီတိုင်းပြည်စည်းလုံးညီညွတ်ရေးအတွက်အဲကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေအဟန္တာဖြစ်နေတယ်ဆိုတာကိုသဘောပေါက်နားလည်ဖို့တော့ဒီတက်ဆိုင်ရာနိုင်ငံရေးဟိုပါတီကောင်းဆောင်တွေနောက်သွတ်တော်ကိုယ်စားလှယ်တွေပေါ့နော်သူတို့ကပို့ပြီးတော့တာဝန်ကြီးတယ်လို့ထင်ပါတယ်ဟိုကျွန်တော်တို့ပြောတာဆိုတာတွေကအစပေါ့နော်ဒီတမတော်ရဲ့အခန်းကဏ္ဍကိုလည်းအတိအမှတ်ပြုပြီးတဲ့အခါကျတော့ကျွန်တော်တို့ကဒီစီလုံးညီညွတ်ရေးတိုင်းသားစီလုံးညီညွတ်ရေးရဖို့အတွက်ကဗဟုထုတ်ကန်မှုတင်းကျပ်လို့အရင်တော့ကလို့မယုံမကြည်စိတ်တွေနဲ့ဒီတင်းကျပ်ထားလို့ရှိရင်ပို့ပြီးတော့တွေးကွဲစေမယ်ပို့ပြီးတော့ဒီစီလုံးညီညွတ်ရေးအတွက်အခက်အခဲဖြစ်စေမယ်ဆိုတာသဘောပေါက်ဖို့လိုပါတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကဒီဟိုပါပေါ့နော်သူတို့နားလေလောင်အချိန်တစ်ခုပေးရမှာဖြစ်တယ်လို့ဟိုကျွန်တော်တို့သိယုံနိုင်ရမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဥယျာ
ချင်းသိယုံနိုင်လို့ရှိရင်ကျွန်တော်ထင်ပါတယ်ဟိုနားလေအောင်ကျွန်တော်တို့ကအပြန်အလှန်ပေါ့သူတို့ဘက်ကစိုးရိမ်မှုတွေကိုလည်းကျွန်တော်တို့နားလေအောင်ကိုချင်းစာပြီးတော့ဆွေးနွေးညှိနှိုင်းနိုင်မယ်ဆိုလို့ရှိရင်တော့ဒါချောချောမွေ့မွေ့ဒီအပြောင်းလဲတွေဖြစ်လာနိုင်ပါတယ်
ဥယျာထုံးကိုကျွန်တော်မေးချင်ပါတယ်ဥယျာထုံးခုနကပြောသွားတဲ့အထက်မှာဖွဲ့စည်းပုံပြင်ရေးကိစ္စတန်းသားလူလာတဲ့ချင်းဒီလူလာတဲ့ပြင်ဆင်မှုတွေအခုကလွတ်တော်ထဲမှာဒီတိုင်းဆိုရင်တော့ဖြစ်နိုင်ချေနည်းသွားပြီပေါ့ဥယျာထုံးလည်းပြောပါတယ်ဒါပေမဲ့ခုနဥက္ကဏီပြောတဲ့အထက်မှာတော့အားလုံးဒီပြည်သူကိုယ်စားလှယ်အားလုံးကနေပြီးတော့ပြင်ဖို့ကြိုးစားမယ်ဆိုရင်စစ်တပ်နဲ့ ဥယျထုံထိတ်တိုက်ဖြစ်မယ်ဆိုတဲ့စိုးရိမ်ချက်ရှိပါလေမြို့သားညီညီကိုတစ်ဖက်ကပြန်ကြည့်တဲ့ခါကျတော့အဲ့တော့ခုနဆောင်းအောင်မယ်ဆိုတာဘယ်လောက်ထိဆောင်းအောင်လဲတကယ်တမ်းအခုအနေထားမှာဖွဲ့စည်းပုံပြည့်စည်အလားအလာကလွတ်တော်ထဲမှာလုံးဝပျောက်သွားပြီလားဥယျထုံအမြင်သိကြပါလေ
အခုဒီဒီပထမအကြိမ်လွတ်တော်ထဲမှာတော့ဟိုမလွယ်တော့ဘူးလို့ကျွန်တော်ပြောပါတယ်တိတ်လည်းအချိန်မပြန်တော့ဘူးခုနဥက္ကဋ္ဌကြီးပြောသလိုကျွန်တော်တို့လွတ်တော်မှာကလည်းဒီပြည်သူလူထုကရွေးကောက်တင်ရောက်တဲ့တကယ်ကိုစားပြီးတဲ့လွတ်တော်ကိုယ်စားလှယ်တွေကနည်းနေသေးရဲ့အခါကျလာမယ့်လွတ်တော်မှာပေါ့နော်လာမယ့်ဒုတိယအကြိမ်လွတ်တော်မှာတော့တကယ်ပြည်သူလူထုကိုကိုစားပြီးတဲ့လွတ်တော်ကိုယ်စားလှယ်တွေပါမယ်အဲ့ဒီအချိန်မှာဆိုရှင်ကျွန်တော်တို့ကတတိထားဖို့ကတော့တမတော်ကိုသိသွင်းတဲ့အမြင်စီယုံရင်အမြင်နဲ့ပဲကျွန်တော်တို့ကဆွေးနွေးပြောဆိုဖို့လိုပါတယ်တမတော်ကိုကျွန်တော်တို့ကရံပက်အနေနဲ့ပြောဆိုတိုက်ခိုက်နေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ချင်းပိုဝေးသွားနိုင်တာပေါ့ဒီနိုင်ငံရေးသမားတွေနဲ့တမတော်သားကိုယ်စားလှယ်တွေနဲ့ပိုဝေးသွားပြီးတော့သူတို့အနေနဲ့ကဒီဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးဟာတိုင်းသားစီလုံးညီညွတ်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံကြရတယ်ဆိုတဲ့ဥစ္စာကိုသဘောမပေါက်ဖဲနဲ့เนาะသူတို့ချုပ်ကင်မှတိုင်းပြည်ဟိုဟာပေါ့ငွေဝေးပြည်ပြမယ်ဆိုပြီးတော့အရင်စိတ်နဲ့ပြန်ပြီးတော့လှုပ်လာမယ်ဆိုရင်ကျွန်တော်တို့ကတို့ရမရောက်ဖဲဖြစ်နိုင်တယ
်ဟုတ်ကဲ့ဥယျထုံကတော့စစ်တ
ပ်ပေါ့เนาะ
စစ်တပ်ရဲ့စစ်တပ်ရဲ့သဘောထားကိုစစ်တပ်ရဲ့အပြောင်းလဲကိုစောင့်ကြည့်တဲ့သဘောပေါ့အဲ့တော့ဘယ်လောက်ထိစောင့်ရမလဲမြန်မာနိုင်ငံကပြောမယ်ဆိုရင်တော့စစ်အစိုးရအောက်မှာပဲနှစ်ပေါင်း20ကျော်လောက်နေခဲ့ရပြီဘယ်လောက်ထိစစ်တပ်ရဲ့အပြောင်းလဲကိုစောင့်ရမယ်လို့ယူဆပါလဲစိတ်ဓာတ်အပြောင်းလဲ ਉਹ
အဲ့ဒီဟာတော့ကျွန်တော်တို့ဒီဘက်ပေါင်းစုံရဲ့အခြေအနေနဲ့ထိုင်တာပေါ့လေဒီကျွန်တော်တို့ကျွန်တော်အနေနဲ့ကတော့ခုနပြောသလိုဒီနေရာလည်းမဟုတ်တဲ့အတွက်ကြောင့်မလို့ဘလောက်ဆိုတဲ့ကာလကိုတော့မပြောနိုင်ဘူးပေါ့နော်ကျွန်တော်တို့ရဲ့နိုင်ငံရေးအင်အားစုတွေရဲ့ကြိုးစားမှုနောက်အပြန်အလှန်နားလည်မှုနောက်တစ်ခုကတစ်ဖက်ကလည်းရွေ့လာတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီအရာဝတ္ထုတိုင်းဟာဒီအမြဲတမ်းတည်နေနေတာမဟုတ်တဲ့အတွက်ကြောင့်တမတော်ရဲ့သဘောထားတွေကလည်းတူတူပေါ်ထားတဲ့သဘောထားတွေဒီကျွန်တော်တို့နိုင်ငံပေါ်မှာဖက်ဒရယ်စနစ်ပေါ်မှာထားတဲ့သဘောထားတွေဒါတွေကလည်းအပြောင်းအလဲတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့ဟိုတိတိကျကျကြီးတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့နော
်ဟုတ်ကဲ့
မဟုတ်တော့ကျွန်တော်တို့ကပို့ပြီးတော့စီလုံး
တစုံတရာ
ပို့တရားဝါပြောတဲ့နိုင်ငံတစ်ခုချစ်တဲ့ပို့အတွက်အပြောင်းအလဲတွေတော့ဖြစ်လာမှာပါ
ဟုတ်ကဲ့ပါခင်ဗျာဥယျထွန်းကျေးဇူးပါခင်ဗျာကျွန်တော် daily life စီစဉ်အခုချိန်လဲဆစ်တော့လို့ပါပေါင်ဆွေးနွေးပေးတဲ့ရှင်နေဥကိုနီနဲ့အခုပြည်သူ့တော်ကုစလေဥယျထွန်းအားလုံးကျေးဇူးများကြီးတင်ပါတယ်တော်ရှင်တွေကိုလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်အချိန်ခက်ခဲကြောင့်တချို့တော်ရှင်တွေကိုဖုန်းမခေါ်လို့အချိန်မရလိုက်ပါဘူးခင်ဗျာအဲ့ဒါကိုလည်းခွင့်လွှတ်ပေးဖို့တောင်းပန်ပါတယ် daily life စီစဉ်ဒီမှာပဲရနာခွင့်ပေးပါ
သားညအစီအစဉ်ပြီးထုတ်လုပ်သူမဆုမုံနဲ့တူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ FOI American တန်ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်ရှင်။ဒီကနေ့ညဘက်အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကတက်လှည့်ကြေညာပေးပါဦးမယ်ရှင်။
အီရန်နိုင်ငံနဲ့အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံအကြားအဆင့်မြင့်ဆေးစပ်ညီနိုင်မှုတွေမှာတိုးတက်မှုအချို့ရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောဆိုပြီးနောက်တနေ့မှာပဲဒီဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဗီယက်နာမှာပြန်ဆနေပါတယ်။ဒါပေမဲ့လည်းအဓိကကွဲလွဲချက်တွေပေါ်သဘောတူညီချက်တော့မရကြသေးပါဘူး။တိုးတက်မှုတွေရှိခဲ့တယ်လို့လုံဆရာတွေအများကြီးရှိနေတဲ့အကြောင်းနဲ့ခက်ခဲပေမဲ့လည်းနှစ်ဖက်စလုံးကဒီကိစ္စကိုရိုးရိုးသားသားနဲ့အပြင်းထန်ကြိုးစားပြီးအချိန်အကန့်အသတ်နဲ့လုပ်ကိုင်နေရတာကိုလူတိုင်းနားလည်သဘောပေါအောင်လုပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဂျွန်ကယ်ရီကပြောတော့ပါတယ်။ဂရိစ်နိုင်ငံအပေါ်ငွေချေးငားမဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်ကင်တွယ်နေတယ်လို့ဂရိစ်ကြီးပွားရေးဝန်ကြီးကဥရောပသမဂ္ဂနဲ့နိုင်ငံတကာငွေချေးအဖွဲ့အစည်းတွေအပေါ်ဆွဆွဲလိုက်ပါတယ်။ယူနစ်ဗာရိုဖာစကီကစပိန်သတင်းစာအယ်မူဒိုကိုအဲ့ဒီလိုပြောကြားခဲ့တာပါ။ဥရောပသမဂ္ဂနဲ့နိုင်ငံတကာငွေချေးအဖွဲ့အစည်းတွေဟာငွေချေးငားဖို့အစီအစဉ်နဲ့ပတ်သက်လို့သူတို့ရဲ့တောင်းဆိုချက်တွေကိုဂရိစ်ပြည်သူတွေကထောက်ခံစေချင်နေတာပါ။အဲ့ဒါဆိုရင်သူတို့အနေနဲ့ဂရိစ်နိုင်ငံအပေါ်အချက်တကွဲဖြစ်အောင်လုပ်ဖို့အခွင့်အရေးရသွားစေမှာဖြစ်တယ်လို့လည်းပြောပါရယ်။ကမ္ဘာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ရုရှားနိုင်ငံနဲ့အမေရိကန်နိုင်ငံအကြားဆက်ဆံရေးဟာအရေးအကြီးဆုံးကဏ္ဍဖြစ်ဆက်ရှိနေတယ်လို့ရုရှားသမ္မတဗလာဒီမီယာတိခမရှင်ဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ရှင
်ဒီကနေ့ညပဲနိုင်ငံတကာသတင်းတွေကိုနန်းလောင်ကြေညာပေးသွားတာပါဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ကာတစ်စ်ဘိုင်နန်ဖြစ်ပါတယ် VOA American တန်ရဲ့စနေနေ့နောက်ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနိုင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.